သာသနာတော်ပြည့်1552ခုမြောက်ဩဇာတရေ1550ခုမြောက်ကျာတူလာမိကျော်73ရက်နေ့ရန်ကုန်တိုင်းချင်းမြင့်တန်မြို့နယ်သာသုကနောက်ရပ်ကဥပုထုလန်း33နှစ်မြောက်ဆင်ကျင်းပါပြုလုပ်အပ်သည်သူပေါ်ထူလံမိသားစုများ၏ဓမ္မပုဇာသဘင်အခန္ဓာဝေဟောကြားအပ်သောသဗ္ဗေဓမ္မာအနတ္တတရားဒေသနာတော်ဒီကနေ့ညဓမ္မသဘင်အခန္ဓာကိုရှင်ဘောဓိရှင်တော်ပြတရား၏မဟာဒရတဘုဟုအာယုန်ပြုသာတိကျုဖတ်ဆိုအပ်သောဝန္ဒနာမနာမအာတိသဒါထာဝေယုစုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောတကောကောတိဟိပိယတမေယံကာလံကရုဏောတိဒုက္ခရာတိခေရဏကတောလောကအဘိဓာယနာထောနမောမဟာကရုဏိကတ္တတ္တာယောနာထောဝိနိယာမြာစွာသတ္တဝါဤသံသာစီပါလူလာတောင်းတဘဝဝခါသဖြင့်နာထမိညာခြင်းရှင်တော်ရပါရသည်ကမ္ဘာကိုဒီဟိဘိဒေကလာအေကတ္တချာတို့ဖြင့်တော်လဲအဘံမီယေတတိုင်းတာဆောင်ရလေးမှာမစွာတိုင်ပါသောကာလံရအတင်ချေသိနေတော်ရှိကြတော်ကာလပတောလောကဤတယတတလောကဤအကျိုးစီးပွားလောကအတိတုကရဏိဥစ္စာသက်ခြင်းလက်ကမိတ္တကြီးမှာတမိတာနဲ့တတ္ထာဇဏီဆွခြင်းဤလူကျန်သေးချမှာ50အစုအလုံးခဲ့တော်မူလို့ကိုကရဏောဘယတိယံဤတံကျုံကိုအာတုတော်မူရသည်ဖြစ်၏ခေရလည်းချင်းမြေလောအတ္တဆုံးနယ်၎င်းစေဝါကုရောဤပြမင်းတို့ကတောဘဝတဏ္ဍခြင်းကံများစွာရောတော်မူကြရရှာလိမ့်မည်မဟာကရဏီကသတ္တဝါများယဝေတာကဲ့သို့တဏ္ဍခြင်းကံမဟာကရုဏာရှင်ဖြစ်တော်မူသောတတနာတတဝိနည်းအများစွာတတဝါဤခြံသာစီပါလူလာတောင်းတဘုံဘောခါသည်ဖြင့်နာထမိညာသူရှင်တော်ပြဖျာနမောယုသိပြောင်းပြောမှန်ကိုလျော၏ကရောယုကျိုးရှိခိုးခြင်းသည်အတုကဝတုစေစေတွေဖြစ်ပါစေတည်း
သာ
ဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဓုသာဒီဒီဒီအမြင်လေးကမျက်စောက်ဆရာပွင့်လာမှအမှန်မြင်လာလရတဲ့အဖြစ်ဖြစ်သွား။ဘုရားရှင်ကအိန္ဒိယဘာသာရေးအားလုံးမှာအတ္တရှိတယ်လို့ယူဆကြတာတကယ်ကောင်းတယ်။အားလုံးအတ္တရှိတယ်အနတ္တလို့ပြောနိုင်တဲ့ပုဂ္ဂိုလ်တရားဝင်ပေါ်တယ်လို့အိဋ္ဌာလို့ပြောနိုင်ခဲ့ကြတယ်ဒုက္ခလို့ပြောနိုင်ခဲ့ကြတယ်အမြဲဥစ္စာတိတာလည်းဖြစ်ပန်းပန်းလေးတစ်ပင်ကြည့်ပန်းပန်းလေးတစ်ပင်ကြည့်ခူလာတယ်ပွက်လာတယ်နွားတယ်ချွေတယ်အမြဲမြဲလား
မှန်ပါ
ဗျာအေးမမြဲတဲ့သဘောကတော့လူတွေသဘောပေါက်နိုင်တယ်ပေါ့ဒါကြောင့်ဘုရားနဲ့ဆင်းရဲတဲ့သဘောဆိုတာလည်းသဘောပေါက်ဖို့အလုံးစွဲခုလည်းပေါ့မှန်ပါဗျာလူတွေဇက်ကထုတ်ပြီးတော့ယဉ်ကျေးနေကြတဲ့ဒုက္ခဒုက္ခအဲ့တော့ဒုက္ခဆိုတာသဘောပေါက်ပြီးသားဖြစ်တယ်သောတာအနတ္တဆိုတဲ့စကားလုံးလေးကိုသုံးနိုင်လို့ကြတော့
ဘုရားဖွင့်မှဒီစကားလုံးကိုသုံးနိုင်တာအားလုံးကအတ္တလို့ထင်တာအေးမဉ္ဇဉ်ကိုဆိုတာလည်းအတ္တပဲရှင်းရတယ်ဆိုတာလည်းအတ္တပဲလို့ဒီလိုယူဆလာကြတယ်ဒါကြောင့်မို့ရသော်ပြဖွင့်လာတဲ့အခါကျတော့တရားသုံးခုကိုရသော်ပြဟောခဲ့တယ်အချင်းချုပ်ကိုပြောမယ်ဆိုရင်စကားသုံးခုနဝတိကသဗ္ဗေသင်္ခါရအနိစ္စသင်္ခါရတရားခန္ဓာများမမြဲဘူးတဲ့ခရပွင့်နေဖြစ်စေမပွင့်နေဖြစ်စေသင်္ခါရဆိုတဲ့တရားတွေမန္တမဖြစ်ပြီးပြတ်သွားတာအဲ့တော့သင်္ခါရဆိုတာလည်းဘာလို့လို့ဆိုဒီကျောင်းနာရေးကြောင်ကြောင်သင်္ခါရကိုအောင်းမိပြီနော်သမဏေမနာယေကြောင့်ကြောင့်သင်္ခါရကိုအောင်းမိကြတယ်ဟုတ်ကဲ့ပါဘုရားသင်္ခါရရဲ့အဓိပ္ပာယ်အစိတ်ကဘာလို့လဲတဏှာအကြောင်းတရားတွေပူပေါင်းပြီးတော့ခါရပြုလုပ်ထားတာအကြောင်းတရားတွေကပေါင်းပြီးတော့လှုပ်ဆောင်ထားတဲ့အရာလို့ပြောတာအခုဒီလျှောက်ဆင်းကြီးလေးလင်းနေတာလည်းကြည့်အောင်နော်လျှောက်ဆင်းဆိုလို့ဆိုရဲอิเล็กทรอนิกส์တစ်ခုတည်းနဲ့မတင်ဘူးဝါယာကျိုးလေးတွေပါရတယ်ဒီဒီလေးတွေပါရတယ်ကုန်စုတာဟုတ်ကဲ့ပါဘုရားတခုတည်းဆိုအလင်းဖြစ်နိုင်ပါ့မလား
နိုင်ပါဘု
ရားဖြစ်နိုင်ဘူးစုပေါင်းခါတာเนาะကုန်လုံးဘာမေးဘာမွင့်ကလေးလေးကြည့်စုပေါင်းခါတာလေးကုန်လုံးတခုတည်းမဟုတ်ဘူးအဲ့လိုအကြောင်းတရားတွေကစုပေါင်းပြီးတော့ထုတ်လုပ်ထားတဲ့အရာကိုသင်္ခါရလို့ခေါ်တယ်ခါရဆိုတဲ့စကားလုံးကကာရကရဆိုပြီးပြန်လာကရဆိုတာပြုလုပ်တာအကြောင်းတရားတွေကပေါင်းပြီးတော့လုပ်ထားတယ်သစ်ပင်တွေတပင်ကိုကြည့်လိုက်ရှင်သန်းနေတယ်ရေရှိရေရှိရေနဲ့မြေကပူးပေါင်းပြီးတော့ဆောင်ရွက်ထားလို့ဟာရီသစ်ပင်တွေရှင်သန်းနေတယ်ရေမရှိတော့ဘူးဆိုတော့ပြန်တော့ခြောက်ရေမရှိတော့ဘူးဆိုသစ်ပင်တွေကမရနိုင်ရပ်တည်နေတယ်ဒီရှိရတဲ့အမြင်အောင်ရှိရတဲ့ဟောဒီဟာတွေကအကြောင်းတရားတွေဒါလူတွေမြင်နိုင်တဲ့အကြောင်းတရားတွေခေါ်တယ်အဲဒီလိုအကြောင်းတရားတွေကစပေါင်းပြီးတော့ထုတ်လုပ်ထားတဲ့အကျိုးတရားမျိုးကိုသင်္ခါရလို့ဒီလိုမှတ်ပါအဲဒါကြောင့်သဗ္ဗေသင်္ခါရအနိစ္စနာယေကြောင့်ညာတာကြမှာသဗ္ဗေသင်္ခါရအနိစ္စမဟုတ်ဘူးအမြဲတမ်းဖြစ်နေတာသဗ္ဗေသင်္ခါရအနိစ္စသဘာဝတရားတွေကျောင်းတရားတွေကစုပေါင်းပြီးတော့ထုတ်လုပ်ထားတဲ့ကျူတရားမှန်ကြသည်အာနိစ္စဖြစ်ပြီးပြတ်သွားတာပဲဘာဖြစ်လို့ပြတ်သွားတာလဲဖြစ်လာတဲ့အကြောင်းတရားကမှမမြင်တာထုတ်လုပ်တဲ့အကြောင်းတရားကမမြဲလို့ရှိရင်ဖြစ်ပေါ်လာတဲ့ကျူတရားကမြဲပါအောင်မလား
မ
ြဲတယ်မမြဲတာဒါကိုဘုရားမြတ်စွာဘုရားကရှင်းရှင်းလေးပြောခွင့်ရတာအာနိစ္စသံဘူတံကုတောနိစ္စအဝိတတိအနိစ္စကြောင့်ဖြစ်တဲ့အရာတခုကဘယ်လိုအနိစ္စဖြစ်နိုင်ပါတော့နဲ့။ဟော။ရှင်းရှင်းလေးတွေ့ခိုင်းတာကဟုတ်လား။မှန်ပါပါဗျ
ာ
။အနိစ္စကြောင့်ဖြစ်လာတဲ့အရာဒီအနိစ္စကဖြစ်ရမှာမဟုတ်တဲ့ဘယ်လိုပဲအနိစ္စဖြစ်နိုင်မလဲ။ဒါပြော။အကြောင်းတရားကမမြဲဘူးဆိုရင်ဖြစ်ပေါ်လာတဲ့အကျိုးတရားဘယ်လိုမြဲနိုင်မှာလဲ
။
မမြဲနိုင်ဘူး။မမြဲနိုင်ဘူးလို့ဒါကပြောတယ်။အဲ့တော့သဗ္ဗေသင်္ခါရဒုက္ခအကြောင်းတရားတွေကစုပေါင်းထုတ်လုပ်ထားတဲ့အရာမှန်တည်းအစ္ဆတဗိဒ္ဓပေါ့လူရဏမှာဆိုရင်ယုတ်နဲ့တန်ပေါ့အပြင်ဗိဒ္ဓမှာဆိုရင်ယုတ်တရားတွေပေါ့နော်အဲ့ဒီအကြောင်းတရားတွေကစုပေါင်းပြီးတော့ထုတ်လုပ်ထားတဲ့ဒီယုတ်နဲ့ဓမ္မသင်္ခါရဆိုတာတွေလာလဲတဲ့ဒုက္ခဘာဖြစ်လို့ဒုက္ခလို့ပြောတာလဲဆိုတော့ရက်ထဲမှာပြောလို့ဩကြောရတဲ့အောင့်လိုက်တာဒုက္ခစားတဲ့အရာမရှိဘူးဒုက္ခကအဲ့ဒီဒုက္ခကိုပြောတာမဟုတ်ဘူးစကလုံးချင်းတူတယ်ပဲအဲ့ဒီလိုတူလို့မှတ်တာနော်ကြောက်အောင်လို့ခန္ဓာကိုယ်ကောက်ကိုက်လို့ဖြစ်တဲ့ဒုက္ခကကာယကဒုက္ခလို့ခေါ်တယ်အခုဒီနေရာသဗ္ဗေသင်္ခါရဒုက္ခဆိုတာဘာကိုပြောရလဲဆိုတာဥဒေယဘယပဋိပိဏနာတဲ့ဖြစ်လာလိုက်ပြတ်သွားလိုက်ဖြစ်လာလိုက်ပြတ်သွားလိုက်ဟောရက်လည်းမရဘူးဖြစ်လာတဲ့ပစ္စည်းတစ်ခုကအရှိတီးနေတာမဟုတ်ဘူးပန်းကလေးတွေကြီးလိုက်လေပွင့်လိုက်နောသွားလိုက်ကြွေချလိုက်နောက်တစ်ခါပြန်ပွင့်လာလိုက်နောသွားလိုက်ကြွေချလိုက်မဖြစ်ဘူးလား
ဖြစ်ပါရဲ့
အဲ့ဒါကြီးက လက်ကပ်ပြီးတော့နေတော့အလွန်စိတ်ညစ်စရာကောင်းတဲ့အရာကြီးတစ်ခုဖြစ်ပြီလားမှန်ပါဗျာတကယ်စဉ်းစားကြည့်မယ်ဆိုရင်စိတ်ညစ်စရာကောင်းတဲ့အရာကြီးဘယ်လိုလို့ဆိုဖြစ်လာမှုပြက်လာမှုတွေနဲ့အမြဲတမ်းပြက်အဆက်မပြတ်ဒုက္ခဒုက္ခပေးနေတာတဲ့လူတွေရဲ့သဘောကလာတာပါတာလို့ဆိုအမြဲတမ်းနှမေးချင်တာမဟုတ်လားမှန်ပါဗျာရရလားရပါပါဘုရားဖြစ်မှုကျင်းမှုတွေကနှိမ့်ဆက်နေတယ်နှောင့်ယှက်နေတယ်ဒါပြောတာအနှောင့်ယှက်ရှိနေတယ်သင်္ခါရတရားမှန်တယ်ဗျာအနှောင့်ယှက်ရှိနေတယ်ဘာတွေကနှောင့်ယှက်တာလဲဖြစ်လာပြီးတဲ့နောက်ပြတ်သွားမှုဆိုတဲ့ဖြစ်မှုနဲ့ပြတ်မှုကနှောင့်ယှက်နေတယ်ဖြစ်မှုရှိရင်ပြတ်မှုမှာအဆုံးသတ်သွားတယ်ကပြတ်သွားပြီးရင်တခါဖြစ်ပြန်ရောအဲ့လိုဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်ဆိုတဲ့ကုဋေယဘုရားဆိုတဲ့အဖြစ်အပျက်တွေကအတိပိလိုက်နာကပ်ပြီးတော့အနှောင့်အယှက်ပေးနေလို့ဒုက္ခလို့ပြောတာဟုတ်ကဲ့ဗျာမှန်ပါဗျာဘုလိုဒုက္ခတော့လူတိုင်းသိတယ်ခါကြိုက်လို့သွားကြိုက်လို့နားကြိုက်လို့စားစရာမရှိလို့နေစရာမရှိလို့ဝတ်စရာမရှိလို့ဆိုတဲ့ဒုက္ခအဲ့ဒါတစ်မျိုးနော်ဘုဆိုးရပေါ့နတော်ဝိပဿနာဉာဏ်နဲ့ဆင်ញင်ပြီးတော့ကြည့်ရမယ်အမေသင်္ခါရဒုက္ခဆိုတာမျိုးကြတယ်။အော်ဖြစ်ဖြစ်ပြည့်နေတယ်။ကိုယ်ကတော့အမြဲမြဲနေတယ်လို့ထင်တာသို့တော့သူကမမြဲဘူးဖြစ်ဖြစ်ပြည့်နေတာလို့ဒီလိုမြင်ရတဲ့အကြောင်းအနတ်ဒုက္ခတယ်လို့ပြောတာနော်။ဒီဒီမှာမြတ်စွာဘုရားကအနိစ္စနဲ့ဒုက္ခကိုပြောတဲ့အခါသဗ္ဗသင်္ခါရဆိုတဲ့စကားလုံးလေးကိုတောင်းတယ်အနတ္တကိုပြောတော့မယ်ဆိုတဲ့အခါဒီစကလုံးကိုထပ်မလို့ဘူးတပိဓမ္မာလို့သုံးလိုက်တယ်။ဘာဖြစ်လို့လဲဆိုရင်အနတ္တကပို့ပြီးတော့ကျေပြန့်။အနိစ္စဒုက္ခဆိုတာသင်္ခါရတွေကလားအနိစ္စဒုက္ခ။ဓမ္မဆိုတာကျတော့သင်္ခါရဆိုတဲ့စကလုံးနဲ့ပို့ကျေဝန်းနေတဲ့တည်းနော်။ဓမ္မဆိုတာသဘာဝတရားတွေသဘာဝတရားကအနိစ္စမဟုတ်ဘူးလေ။သဘာဝနိဗ္ဗာန်ဆိုတဲ့တဏှိတ္တကအငိမ့်တက်ကြီးကအနိစ္စလည်းမဟုတ်ဘူးဒုက္ခလည်းမဟုတ်ဘူး။သဘာဝရှိနေတာဟုတ်ကဲ့။မှန်ပါဗျာ။သို့သောနိဗ္ဗာန်လည်းပဲအနတ္တလို့ထင်ရတာ။ဘာဖြစ်လို့လဲ။ကိုယ်ဘာမှမဟုတ်တာကိုယ်ဟာလည်းမဟုတ်ဘူး။ကိလ္လတ်နေ။သင်္ခါရတွေနဲ့ကိလ္လတ်နေတဲ့တရားတစ်ခုဖြစ်ဖြစ်။အဲ့တော့သင်္ခါရနဲ့သင်္ခတနဲ့အသင်္ခတသင်္ခတနဲ့အသင်္ခတသင်္ခတဆိုတာခုနသင်္ခါရကိုပြောတယ်သင်္ခတဆိုတာအကြောင်းတရားတွေကဖန်တီးပြီးတော့ထုတ်လုပ်ထားတဲ့ယုတ်တန်ဓမ္မသဘာဝတရားအသင်္ခတဆိုတာအဲ့လိုထုတ်လုပ်ထားတာမဟုတ်ဘူးတဲ့အကြောင်းတရားကျင်းပြီးတော့ဖြစ်တဲ့သဘာဝတရားလို့သင်္ခတနဲ့အသင်္ခတအဲ့ဒီနှမျိုးအဲ့ဒီနှမျိုးစလုံးကိုပေါင်းသုံးလိုက်တဲ့စကားလုံးကြတော့သဗ္ဗေဓမ္မာဓမ္မလို့သုံးတာနော်ဒါကြောင့်မလို့ဓမ္မဆိုတဲ့စကားကပုံရွက်ကျပြလို့အားလုံးကအတ္တဆိုတာမရှိဘူးဆိုတော့ကုံသွားအောင်သိကြအောင်လို့မြတ်စွာဘုရားကသဗ္ဗေဓမ္မာအတ္တလို့ဟောတာတဲ့သဗ္ဗေဓမ္မာသဘာဝတရားမှန်သမျှအတ္တအတ္တမဟုတ်ကြဘူးတဲ့ဘာဖြစ်လို့မြတ်စွာဘုရားကအနတ္တနာအတ္တအတ္တကိုရီချင်းလို့ရမလဲညင်းပယ်တာခေါ်တော့နော်အေးအတ္တကိုညင်းပယ်နိုင်တဲ့ဖီလိုဆိုဖီလို့ပြောပြောပါပြောပြောပါဘာသာတရားဗုဒ္ဓဘာသာတစ်ခုပဲရှိတယ်ကျန်တဲ့ဘာသာတွေကအတ္တကိုလက်ခံထားတာအရှိတယ်ခေါ်အတ္တမပါပဲစကားပြောလို့ကြီးရအောင်လို့ဘုရားဘာသာတရားတော်တစ်ခုတည်းပဲအတ္တကိုလောကညင်းပယ်ထားတယ်။ချင်းချင်းပဲညင်းပယ်တာဒါကဝိချက်ချုပ်တဲ့ခေါ်တော့နော်။အတ္တကိုဝိချက်လုပ်တာကကြည့်အနတ္တလို့ခါရပြောတာ။ဘုရားကဆိုလက်ထက်တော့နှစ်ပေါင်း2500ဘာသာရေးကိစ္စမျိုးမျိုးပေါ်လာတဲ့အိန္ဒိယနိုင်ငံမှာ။အဲ့ဒီမျိုးစုံအောင်ပေါ်နေတဲ့ဘာသာကိစ္စဒီကနေ့ထိအောင်ရှိတဲ့ယုံကြည်မှုကိုယ်ပတ်မှုတွေအားလုံးမှာအတ္တကိုချေခံပြီးပြောနေကြတာဒီကနေ့အိန္ဒိယနိုင်ငံမှာယုံကြည်နေတဲ့အတိတ်ခုမှယုံကြည်တာမဟုတ်ဘူးကိုယ်အစဉ်လာတဲ့ယုံကြည်လာတဲ့အတ္တဝါဒလောက်ထိအောင်ခံမာနေတယ်ဆိုလို့ရှိရင်ဒီတို့မှာ သူတို့စာပေကိုဖတ်ကြည့်ကြည့်လူမျိုးတွေရဲ့အတွေ့အကြုံကိုပဲကြည့်ကြည့်လူရဲ့တဏ္ဍမှာသာဝရမြဲနေတဲ့အရာတွေတစ်ခုရှိတယ်ငါလို့ပြောပြစရာအရာတွေတစ်ခုရှိတယ်အဲ့ဒီငါလို့ပြောပြစရာအရာလေးတွေလောက်တာလည်းသူပဲလုံးလို့ရတာနဲ့ရလတ်ကိုခံစားတာနဲ့စံစားတာလည်းသူတယ်ဘုရားဘာသာမှာအဲ့ဒါမရှိဘူး။လုံးတဲ့လူမရှိဘူး။လုံးပြီးခံစားတဲ့လူစံစားတဲ့လူမရှိဘူး။ဘုရားရဲ့တရားတော်ကနားလည်ဖို့လုံခဲ့တယ်။နော်။သဗ္ဗေဓမ္မာအနတ္တဆိုတော့လောလောလေးမဟုတ်ဘူး။နားလည်ဖို့လုံခဲ့တယ်။နားလည်ဖို့ခက်သည့်အတွက်ကြောင့်ဘယ်သူမှမဟောနိုင်တဲ့တရား။လက်ဆော့ဘုရားဓမ္မမဟုတ်ခဲ့တဲ့ဘေးဘာသာရေးဆရာမမဟောခဲ့နိုင်တဲ့။ကဲသူတို့ဟောခဲ့တဲ့ဟာတွေကိုချင်းချင်းပြန်ကြည့်လိုက်မယ်ဆိုရင်ကြည့်ဒီကနေ့ဗမဏဝါဒဆက်ပြီးတော့အိန္ဒိယမှာလက်ခံကျင့်သုံးနေတဲ့နေရာမှာကဘာပါလဲဒီဝါဒအဝိသက်တည်းရှိတာပေါ့သူတို့မှာသူတို့သုံးတဲ့ဆရာတော်ကအိန္ဒိယနိုင်ငံမှာသုံးတဲ့ဆရာတော်ကအတ္တမနဲ့ပရတမန်လို့တော်တော်ပရတမန်အတ္တပဲပါဠိစကားလုံးဆိုအတ္တနော်အဲ့ဒါနဲ့အလားတူတူသုံးတာအတ္တကိုကနှမျိုးပြလိုက်တယ်ပါလို့ဆိုပရတမအတ္တမပရတမအတ္တမသာပရမတ္တနဲ့အတ္တဒီလိုနှစ်ခုခွဲတာပရမအတ္တနဲ့ရိုးရိုးအတ္တဟောလဲလဲမှတ်ရတယ်ပရမအတ္တပရမအတ္တဆိုသံသေရှင်ကြီးဘုရားအဲ့ဒါကနေသသာဝရဘယ်တော့မှပြောင်းလဲဘူးလေဟောဒါတစ်ခုသူတို့ခံနေတယ်ခံအဲ့ဒါကိုအင်္ဂလိပ်လိုပြန်တော့ universal soul လို့ပြန်တယ်။ soul ဆိုတဲ့အင်္ဂလိပ်စကားလုံးနဲ့ပြောလို့ universal soul creator ဆိုတာသူ့ကိုပြောတယ်။ foundation လက်ခံတဲ့ဘာသာလိုက်ဘာသာတွေကဒါမှမဟုတ်ဘူး။နော်။ foundation ရှင်လက်ခံတဲ့ဝါဒတွေအားလုံးကဒါဝင်နော်။တရားတွေကြီးကြော်မတတ်တာကိုသူမှတူတူပဲဘာသာတွေကထုတ်ပေါ်တဲ့လူကိုကြည့်ပြီးပွဲနေကြတာဒီဘာသာကိုသူကထုတ်ပြောတယ်ဘိုးဘာသာကိုသူကထုတ်ပြောတယ်ပြောမယ်ဆိုရင်တမန်နေမဟုတ်ဟုတ်ကဲ့လားအဖေကြီးကအတန်ကြာပြီးတော့သင်ပြောတဲ့ပုံစံတွေကြောင့်ပွဲနေတာအဲဒီနေရာအတူတူပဲနံပါတ်1ကပရမအတ္တဆိုတော့ပရမတမန်ပရမတမန်ပရမအတ္တအဲ့ဒါကဘာလို့ဆိုရင် universal soulAny universal soul ဆိုတာ collection ကြီးကိုပြောတာတာလူတွေရအတွေးတွေသူတွေးတွေလောကမှာလူရလို့ဖြစ်နေတယ်တိရိစ္ဆာန်တွေနဲ့ကြွပြခြားနာနေတယ်ဟောတိရိစ္ဆာန်ဆိုတာလည်းရှိတယ်တိရိစ္ဆာန်မှာလည်းအမျိုးပေါင်းမှမျိုးများစွာရှိတယ်ဒါလို့ထူးဆန်းတဲ့လောကကြီးဘယ်သူလုံးနိုင်မှာလဲတရားယောက်ကတော့ fancy ပြင်လို့လာဖြစ်ရမယ်ဟောအတွေးရဟုတ်ကဲ့မတူထူးခြားမှုတွေကဒါဖန်ဆင်းတာလို့ပဲဖြစ်ရမယ်ဖန်ဆင်းခြင်းအတိုင်းဘယ်သူမှမလုပ်နိုင်ဘူးလို့ဆိုတဲ့အတွင်းဝင်ပြီးအဲ့ဒီစကားအတွင်းခေါ်နောက်မှလိုက်ပြီးတော့ဖန်ဆင်းခြင်းကိုလက္ခဏာနဲ့ဝါတာဒါပြညာမလားဓမ္မဆာလာတောက်မှဆိုလို့ရှိရင်ဒီကနေ့ကမှလာတဲ့ဓမ္မဆာလာတောက်ဖန်ဆင်းခြင်းဆိုတာမတော်တဆပေါ်လာတဲ့ပုံလေးတခုဓမ္မကြီးတယောက်ရဲ့အတွင်းမှာမတော်တဆဖြစ်တာဇမာကြီးရမယ်တွေ့လို့ဆိုနှစ်ပေါင်းမြောင်များစွာကဘာပေါင်းမြောင်များစွာသူတူဦးတဲ့နေရာတဲ့အခါကဘာကြီးကပြည့်ပြီးတော့ကြမ်းကြည်လာတော့သူတူဦးတဲ့နေရာတဲ့အခါမှာတိတ်နှစ်တည်းကြာလာတဲ့အခါကျတော့ဘာဖြစ်လဲလုံးကြီးဖြစ်တာတယောက်ချင်းလူစရာတောင်တဲ့နေရာမှာပြင်းနေတယ်နေကြည့်ပါတော့ကောနော်တယောက်ချင်းနေကြည့်အပြင်းနေနိုင်မှာချက်ဒါကပဲဒီတောင်နဲ့နေကြည့်။လူစားနေနိုင်ဘူး။ဟုတ်ပါလား။ဟုတ်ပါဗျာ။သူတို့နောက်တိုင်းကလူတွေပြောကြတယ်လေ။မယ်ကိုသူများလာရင်မကြိုက်ဘူးလို့လည်းပြောတယ်။သူများလာရင်မကြိုက်ဘူးဆိုလို့ပြော၊ "Leave me alone" ။ငါတယောက်တည်းထိုင်မယ်။ဘာတချမ်းသာဘူးမောင်လာနဲ့ "Leave me alone" ကခေါ်တယ်။နောက်ကြကျလုံးမိဖြစ်တယ်။ဟုတ်ကဲ့။ဟုတ်ပါဗျာ။တယောက်နဲ့နေကြတော့အဖို့ပြောင်းပြန်ရအောင်။လူစိတ်ကွာပါလေစမ်းသပ်ချင်ပါ အဲဒီမှာရတဲ့လုံးကြီးဖြစ်လာတဲ့အခါကျတော့နောက်တယောက်မျောတယ်သူဆန္ဒဖြစ်နောက်တယောက်လာရင်ကောင်းမှာပဲလို့ဗဇက်ကထုတ်ပြီးတော့ညှိတွားလိုက်တဲ့အချိန်မှာဘွားကနေရောက်အဲ့မှာဘလို့အတွင်းဝင်သွားတော့ဆိုဟောငါဆန္ဒပြည့်သွားပြီဒါငါလှုပ်လိုက်တာငါလှုပ်လိုက်တာဆိုသူကြီးစားလိုက်ဒါတော့ကသူရဲ့ဒီလိုက်နဲ့ထင်တတ်တယ်လေကျမကြီးကထင်တာမဟုတ်ဘူးဘယ်သူမှပြည့်ရင်ငါလှုပ်လိုက်တယ်လို့ထင်လိုက်ကြတာအဲ့လိုတခုခုဖြစ်သွားလို့ဆိုငါလှုပ်လိုက်တယ်ပဲထင်တာအဲ့လိုဖြစ်သွားလိုက်တာကအကြောင်းပြုပြီးတော့ဒီကျမကြီးကသူ့ကိုယ်သူဘယ်လိုပြောတော့ဆိုငါဟာအဘိဓုအနာဂတ်တော့အားလုံးကိုပိုင်ဆိုးတယ်ငါ့ကိုဘယ်တော့မှမဆိုးရငါကတိတ်တော့ညံဆုံးပဲဒသိတာအရာခတ်သိန်းကိုငါစီမံနိုင်တယ်လူစီမံကပ်ကွင်းရတယ်လူနေမာတာအားလုံးကိုငါခံစင်းတာဟောသူ့အတွေ့အကြုံအဲ့ဒီလိုဝင်လာကြည့်ငါကဒီကောင်တယောက်ပေါ်လာရင်ကောင်းမှာပဲဆိုတယောက်ယောက်ကဟောငါခံစင်းညာမယ်ငါဆန္ဒတိုင်းကိုဖြစ်တယ်လို့ဆိုပြီးတော့ဟောတယောက်ယောက်တယောက်တယောက်တယောက်မြမာရီကသူ့အတွေ့အကြုံရောက်လာဓမ္မတော်တစ်ဆဖြစ်သွားတာအဲ့ဒီမတော်တဆကိုဖတ်ပြီးထောက်ခံတာဘလို့ဖြစ်ပြန်ကြောင်းဆိုတော့အဲ့ဒီနောက်ရောက်လာတဲ့ညီမကသူ့ကံရောင်ကတက်တန်းသိမရှိဘူးမရှိဘဲနဲ့တည်ပြီးသူ့ပြေရောက်လာရောက်လာပြီးတော့တောထွက်ပြီးတော့သူကတရားချက်နေအတိတ်ဘဝကဝါဒနာတရားချက်နေဝါဒနာပါလာညီမဘဝလာအဲ့ဒီဝါဒနာပါမယ်ကျက်လာဘွယ်ဘဝကလာရင်လည်းစကြဲနဲ့ဝါဒနာပါမယ်ဒီလိုပဲသူ့ဝါဒနာဆိုတော့လိုက်တာနော်အဲ့တော့တရားထွက်ပြီးတော့ကျင့်တဲ့အခါကျတော့သူကဇာဘိနေနေရဇာဘိနေရတဲ့အခါကျတော့သူကြည့်တယ်ရှောက်ပြီးတော့သူတကိုယ်ဝိညာဉ်နေနဲ့ကြည့်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ဟာငါတို့တော့သိချင်ဒီမာယောမဟုတ်တော့ရှိနေပါလားငါကတော့သိလားသူမရှိငါကတော့မမြင်ဘူးသူကမြင်ငါ့ကိုသူထားဆိုင်လိုက်တာကြည့်ငါတို့တကလူလူဖြစ်နေတယ်မြင်ဒါလည်းသူကစဉ်းစားပဲနေပါပဲဟောအတွေ့အတွေ့ဝင်တာနော်တကယ်ဘုံဒုက္ခနဲ့လူသွားနေတာအဲ့ဒါလို့စိတ်ကူးရပြီတဲ့အခါကျတော့သူဘာလို့လို့ဆိုသူ့ရဲ့ဝါဒကိုဖြန့်ဖြူးတော့တာဟောလူဆိုတော့စာဝေးပြီးတော့ဖြန့်ဖြူးတာရှိတယ်လိုက်ပြီးဟောပြောတာရှိတယ်သူကဟောပြောတယ်ငါကိုယ်ရမြင်တယ်ငါတရားကျင့်လိုက်တဲ့အခါငါသမာဓိဆောင်အားနဲ့ကျင့်လိုက်တဲ့အခါငါ့ကိုဖြန့်စင်းတဲ့ပြမကြီးဘုံမှာရှိနေတယ်သူဖန်ဆင်းလိုက်လို့ငါကျွန်မဖြစ်တယ်ခုတခါသူကသူဖြစ်အောင်ဖန်ဆင်းလိုက်လို့ငါလူပြန်ဖြစ်ပြန်တယ်သူမရှိနေတာငါမြင်ရတယ်ငါတို့ကဖန်ဆင်းခံရတာသူကဖန်ဆင်းနေဩဒီအတွေ့အကြုံသူကထုတ်ဖော်လိုက်တာအဲ့ဒီထုတ်ဖော်လိုက်တာနဲ့ဒီကနေ့ခေတ်မှာဖန်ဆင်းတာဆိုတာသူတကလက်ခံတာနဲ့ကျယ်ပြန့်တဲ့ဌာနဝါဒကြီးတစ်ခုဖြစ်လာတာဟာလို့ဒါကဓမ္မသာတာတုတ်ပါအချီဘောစာထဲမှာဟုတ်ကဲ့လားကျမသာလာတော့မသာလားဒီကိစ္စကခံစိတ်ချင်းဝါဒဆိုအဲ့ဒီအစားအဲ့တော့မတော်တဆဖြစ်လာတဲ့ဆက်စားတခါတည်းမတော်တဆကလည်းအကြီးကျယ်ကြီးဖြစ်သွားတယ်တဲ့နော်မတော်တဆကလည်းပြီးတော့အမှတ်တမဲ့လေးရတယ်အမှတ်တရဖြစ်သွားတယ်ဆိုတော့ဘယ်လိုလုပ်ပါအမှတ်တမဲ့လေးရတယ်အမှတ်တရကြီးဖြစ်သွားတယ်တကယ်ကိုကဘာမှထင်ရှားတဲ့ဝါဒကြီးဖြစ်လာတယ်ဒီတကယ်ပါစေမှန်ဆိုတကယ်ပါစေမှုဘူးလေတကယ်ပါစေတာမဟုတ်ဘူးလိုက်ပြီးတော့ကြည့်လိုက်မယ်ဆိုတကယ်ပါစေနိုင်တဲ့ဆိုင်းတတိယသူမှမရှိဘူးသူလည်းတနေ့ကျတော့ဒုက္ခနဲ့ကိုယ်ပွားပွားအောင်ပါဘူးဟုတ်ကဲ့နေသာသာဝရဆာသူမှမရှိဘူးအဲ့ဒါကိုလက်ညှိုးထုတ်ပြီးတော့ကောင်းတဲ့ဘုံကသာဝရဘုရားလို့ဆိုပြီးတော့ခံစင်းရှင်ကိုလက်ခံပြီးတော့နေကြတာဒီကနေ့ခေတ်ဒါဒီကနေ့ခေတ်ညမဟုတ်ဘူးဘုရားမပွင့်နေတဲ့ဒီဝါဒတွေရှိတယ်။ဒီကနေ့ခေတ်လည်းရှိတယ်နောက်ခေတ်လည်းရှိနေဦးမှာပဲ။ဘာလို့ဆိုတော့လူဆိုတာအတွေးနဲ့ယုံတာများတာပေါ့။မျက်တွေသိနိုင်တဲ့အသိဉာဏ်အမှန်အားနည်းတဲ့။ဒါကြောင့်လူဆိုတာသူမျိုးကူမျိုးယုံဖို့ရကြတော့လွဲတယ်။ကိုယ့်ကိုယ်လိုက်တာချက်သုံးဖို့ဆိုခက်တယ်။ဘာဖြစ်တာလဲပြင်းတာပေါ့။သက်တာတာဆက်သက်တာတာနေချင်တာလူရဲ့ဘဝပါ။သက်တာကိုချင်းတယ်ဟုတ်ကဲ့ ဒီနေ့ဘုရားရှင်တိအောင်ကျူးစားရဆိုဘုရားတော်ဘလောက်ပါလို့ချင်းရတယ်ဟုတ်မြေသိချင်းနဲ့ကောင်းတယ်အဲဒီယူတတ်ဉာဏ်ရဖို့ဆိုလို့ရတဲ့အတုတည်နော်စာလက်ပိတ်ထဲမှာစူထားခဲ့တဲ့ဆိုလို့ရှိရင်ဩခန္ဓာကိုယ်သွေးတွေပေါက်ပြီးတော့ပင်လေကြီးတွေကြည်တွေတော့များသေးတယ်မျိုးလုံးပေါက်လူပေးရတာလည်းကောင်းငင်ကျေတွေကများသေးတယ်ဆိုကြားရတဲ့ခြေသိမ်းထားစရာနော်အဲ့တော့ပြမစေခံမှာခန္ဓာကထိုးဖို့ပြင်းနေတဲ့အဉ္စဉ်ကြီးကိုရတာဆိုလူတွေဘယ်လိုလုပ်တူဒုက္ခခံနိုင်တော့လူတိုင်းမခံနိုင်ဘူးတကယ်အာဇာနည်ဟီးရိုးတွေမှသာလုပ်နိုင်တယ်လုပ်တယ်အဲ့ဒီပုဂ္ဂိုလ်မျိုးကတော့အမှန်ကိုမြင်လာပြီးတော့ဒီအများရဲ့အယူဆတရားကိုကျော်သွားပြီးတော့တပ်မိတာမှအနတ္တလို့သူလိုခေါ်နိုင်တာအေးခဏကပရမတ္တမှာ universal ဆိုးဆိုတာကြီးရနေပြီးတော့လောကကြီးကိုသူကငါပန်းစင်းနေဆိုပြီးပူပူရွရွလူတွေဒရိษံတွေကြက်တွေနဲ့အသက်ရှိတာတွေအသက်ရှိတဲ့မဲ့အာလုံးကဘာကြီးတစ်ခုလုံးကိုသူကခံနေလိုက်တယ်။ဒါကြောင့်မလို့ကဘာကြီးတစ်ခုလုံးမှာကွယ်ကွယ်မြတ်မြတ်လူနာဒရိษံပြိတ္တာလူပဲစသဖြင့်တတ္တဝါတွေရှိနေတဲ့များတွေကဒါတွေကယူယူဆိုးလေးလူခံနေလိုက်တာခန္ဓာဘုံကိုလည်းဒီမျိုးမျိုးကြံကြံနေတယ်ဘယ်လိုဖန်ဆင်းတာလဲ။နော်ခန္ဓာဘုံဖန်ဆင်းသည့်ကိုလည်းဒီမျိုးမျိုးပြောလိုက်ကြတယ်။တချို့တော့ဘူးစီပေါင်းပေါင်းတယ်လို့ပုံလိုက်တာချောက်တော့အဲ့ဒါလိုရေးတဲ့ကြံရလည်းရှိသေးတယ်နော်။ပုံလိုက်တဲ့အခါကျတော့အမုံမွားတွေတွဲထွက်သွားပြီးတော့အဲ့ဒါလေးတွေအတ္တဝါတွေဖြစ်လိုက်တယ်။အမျိုးစုံကြံတာပေါ့လေဒါတွေကတော့လိုက်လို့မကုန်ဘူးကြံလိုက်အဲ့ဒီသာဝရဘုရားကဖန်ဆင်းလိုက်တဲ့ဆိုးတွေကတော့ individual ဆိုးလို့ခေါ်တယ်အဲ့တော့ယောဇောဆရာကဒီတစ်ခုလုံးကို reject လုပ်တာတပ်ရတဲ့ကအနတ္တအတ္တလို့ပြောဆရာဒီခုမှမရှိဘူးတဲ့ဒီတိတ်တိတ်ကိုပြောတာနော်အတ္တဆိုတာလက်ခံလိုက်တာတည်းတည်းနဲ့အန္တရှိတယ်လို့လက်ခံလိုက်တာတကယ်နဲ့ရဲတဲ့မဲမျိုးတစ်ခုလာတော့တာရဲတဲ့လို့လက်ခံတဲ့သူကသတ္တတဝါကမမြဲဘူးလို့လက်ခံတဲ့သူကအုပ်စိတာဝါကဟောဒီကုကရှောင်းလုံးလို့ပြောတယ်။မြတ်စွာဘုရားကတော့အဲ့ဒီကုစလုံးကို reject လုပ်တယ်အန္တကိုလုံးဝလက်ခံနေတဲ့ကြောင့်ရဲသလားမမြဲဘူးလားလို့ပြောစရာလူသေးရဲ့သတ္တရှိမှမရှိတာမရှိတဲ့အရာကိုမြဲသလားနဲ့မမြဲဘူးလားလို့မေးဖို့လူသေးလားလ
ူပါဘူးဗျာ
မနုဘူးကားမရှိတဲ့လူသားကြီးအဲ့ဒီကားကဟောတာဆက်မှုဆုံးပါထောက်တာလားဂျပန်ပြည်ပါထောက်တာလားလို့မေးဖို့လူသိမ့်လိုက်
တယ်ပါဘု
ရားရှိမှမရှိဘူးဥပမာမရှိတဲ့ကားပဲမလုံးထားတော့လို့ပြောလို့လူတို့လည်းလိုပဲဟုတ်ကဲ့အေးအဲ့ဒါလိုပဲအန္တကလေချက်ထုတ်ထားတယ်မြတ်စွာဘုရားတရားတော်ဒါကြောင့်မို့သတ္တဓမ္မအနတ္တဓမ္မမှန်သမျှတယ်အနတ္တတဲ့အတ္တမဟုတ်ဘူးအဲ့တော့ဒါကဘုရားကဘာကိုလက်ခံတာတော့အတ္တမဟုတ်ဘူးဆိုရင်လူတွေမှာပါရှိတယ်ခန္ဓာငါးပါးရှိတယ်ဒီတဲ့အချင်းချင်းပြောမယ်ဆိုရင်ယုံနဲ့ဏ2မျိုးတည်းပဲရှိတယ်ယုံနဲ့ဏကိုပမာဏနားလည်အောင်ပြောမယ်ဆိုရင်ဟောဒီခန္ဓာကိုယ်ဆိုတဲ့ယုတ်ခန္ဓာကိုယ်ဆိုတဲ့ body ကြီးရဲ့အသိစိတ်ဆိုတဲ့မိုင်းရင်ဒါပဲရှိတယ်အခုတွေ့ကြည့်လိုက်လို့ရှိရင်တိတာရဲ့ဒီအကောင်ခဲကြီးရဲ့ဒီဟုတ်ကဲ့ပါပါအဲ့ဒီအကောင်ထွေကြီးနဲ့အသိစိတ်ကြီးဒီတစ်ခုပဲရှိတာပဲဒီပြင်မရှိဘူးလေလူတဏ္ဍာမှာရှိတာဒါတွေပဲအဲ့ဒီတစ်ခုမျိုးနှစ်ခုလုံးမှာအတ္တလားလို့ဆိုမြတ်စွာဘုရားတစ်ခုမှာအတ္တမဟုတ်ဘူးယုတ်ကလည်းအတ္တမဟုတ်ဘူးအဲ့တော့အတ္တမဟုတ်ဘူးလို့ဆိုတဲ့ရှုထောင့်ကိုရှင်းပြတဲ့အခါမှာတခါတည်းမြတ်စွာဘုရားကကိုယ့်ရဲ့အတ္တကိုပိုင်တဲ့ပစ္စည်းကိုဟာဆိုလို့ရှိရင်အတ္တဆိုတဲ့သဘောဝတရားကပြောပါဝါရှိတယ်။စွမ်းရည်တတ်တဲ့ရှိတယ်။အနာကြီးကြီးရှိတယ်။ဒီကိုအနာပါဝါရှိတဲ့အတ္တရဲ့ဒီလိုပဲ။အဲ့တော့ယုတ်မှအဲ့လိုဒီကိုအနာပါဝါရှိတာဆိုမရှိမရှိတဲ့တရားယောကအတ္တလား။ဝိဒနာလို့ဆိုတဲ့ခန္ဓာမှုဆိုတဲ့ခန္ဓာပါရောဒီကိုအနာပါဝါရှိတာဆိုမရှိဘူး။တင်ညာဆိုတဲ့အမှန်သားမှာရောရှိတယ်လားဆိုမရှိဘူး။သင်္ခါရဆိုတဲ့အတွေ့အကြံစေတနာစသဖြင့်ပါရှိတယ်ဆိုမရှိဘူး။ဝိညာဏလို့ဆိုတဲ့အသိမှာရောရှိတယ်ဆိုမရှိဘူး။ဘယ်ဟာမှပါဝါမရှိဘူး။ပါဝါမရှိတဲ့အတွက်ကြောင့်အလုံးကအကြောင်းကြောင့်ဖြစ်လာပြီးတော့ဆံရတခဏအတွင်းလေးတွေမှာပြည့်စုံပြီးတော့သွားကြတယ် တတန်းလေးအဲ့မှာပဲပြည့်စည်စီလို့သွားကြတယ်ဆိုတော့အာနာဝဖြစ်ပြီးပြည့်နေတဲ့အရာကြီးတစ်ခုကိုဘယ်သူမှပါဝါမရှိဘူးကိုယ့်အကိုတော်မှပဲဖြစ်ပြီးပြည့်တာကိုကိုယ်မထိန်နိုင်ရင်သူများကဘယ်လိုလုပ်ချီးဆိုလို့ဟုတ်ကဲ့ကိုယ်ကိုယ်တိုင်ကမှမမြဲတဲ့ယုတ်တရားတွေသူများကိုမြဲအောင်သူကဘယ်လိုလုပ်ထောက်ပံ့မှာလို့ထောက်ပံ့မှာလားသူ့ဘာမှမရေရတည်ပြီးတော့ပန်းလေးကိုမလွှားအောင်လုပ်တာအဲ့ဒီရေကမခံဘူးလားမှန်ပါပ
ါ
ရေကိုယ်တော်ကပဲ6ခန်းတက်တဲ့တော်ရှိတော့ပန်းလေးကိုမလွှားအောင်လုပ်ဖို့သာဝရထိုင်နိုင်မှာမှန်ပါပါမထိုင်နိုင်ဘူးလို့လေဘာလို့လဲသူ့မှာပါဝါရှိတဲ့လောက်လေးလားရှိတာသာဝရရှိတဲ့အရှိမဟုတ်ဘူးဒါကြောင့်မို့အနတ္တနော်ဒါဥပမာဥပမေးရတယ်ဒီလိုနိုင်ရှင်ပြီးတော့ချိန်ပါအနုဝဆိုလို့ရှိရင်မမေးမမြင်နိုင်ဘူးတည်းအမှန်တန်ခက်တယ်အမှန်တန်လက်လဲတယ်ဖျားပွင့်မှဒီဟာမြင်လို့ရတယ်နော်ဒါကိုသဗ္ဗေဓမ္မအတ္တလို့ပြောနိုင်တာဖျားတစ်ပါးပဲရှိတယ်အိန္ဒိယဘာသာရေးခေါင်းဆောင်တွေအားလုံးကအတ္တရှိတယ်ဘောဓမမြတ်စွာဘုရားပွင့်မှလာအတ္တဆိုတဲ့စကားလုံးနဲ့ဟောနိုင်တာကဲကောင်းပြီမြတ်စွာဘုရားလက်ထက်တုန်းကအားလုံးဟာအတ္တကိုစွန့်ကြိုက်နေရဲဆိုတာဖြစ်တယ်။မြတ်စွာဘုရားကတခါတခါသာဝိသလိဖြစ်ဒီကနေ့လည်းရှိသေးတာအစကြိုနဲ့ဥတည်နာကြာဝိသလိပြီးဆောရှိတယ်။အဲ့ဒီဝိသလိပြီးမှလက်ရှိနေနေအောင်ဆိုးနေတဲ့အချိန်ဒေသဝိသလိပြီးရဲ့ဝိသလိမျိုးတော်ကြီးရဲ့ဗလမကံပါကိုယ်ရည်တခုရှိတယ်တောဟုတ်ကြီးတခုရှိတယ်မဟာဝဏ္ဏဆိုတောဟုတ်ကြီးအဲ့ဒီတောဟုတ်ကြီးထဲမှာလက်စွေမင်းတွေကဆောက်လုပ်ထားတဲ့ဆုလစ်မွချံအထွတ်ထက်တဲ့ဆုလစ်မွချံဆိုဗမာပြည်ကပြတ်တတ်ကြီးတွေလို့ပေါ့ချွန်ကြီးတွေနဲ့ဆောက်ထားတဲ့ဆောက်ဟုတ်ကြီးတခုရှိနော်အဲ့ဒီဆောက်ဟုတ်ကြီးဟာဘုရားနဲ့တန်ခါးတွေတင်းတုံးတဲ့ဆောက်ဟုတ်ပဲတော်တယ်ယသောဘုရားအဲ့ဒီเจ้าမှာတင်းတုံးနေတဲ့အချိန်မှာအချိန်တိုင်းပြောမယ်ဆိုလို့ရှိရင်တော့ယသောဘုရားကအဲ့ဒီအချိန်မှာအသက်တက်တော်82နှစ်ကျော်သွားပြီ82နှစ်ကျော်သွားတော့83နှစ်ဖြစ်ချင်းဖြစ်မယ်84နှစ်ဖြစ်ချင်းဖြစ်မယ်ပေါ့အဲ့ဒီကြားတယ်ပေါ့နော်အသက်80ကျော်သွားပြီဘာဖြစ်လို့ကျော်သွားတယ်လို့ပြောရတော့ဆိုအဲ့ဒီအချိန်မှာဗာစေယုတ်ကြီးမှာအစတသမြင့်မှန်တဲ့နေပြီအစတသမြင့်မှန်တဲ့ကယသောဘုရားအသက်82နှစ်မှာနေတဲ့အဲ့တော့မြတ်စွာဘုရားအဲ့ဒီအချိန်လေးတောင်းနေတဲ့အချိန်မှာဝေဒတိပြီးမှဝေဒတိဒီကမြင့်မြင့်မင်းသားတွေကိုတရားတော်သူဘာသာဝါဒကိုသင်ကြားပေးနေတဲ့ဆရာကြီးတယောက်ရှိတယ်အားလုံးကြားဝဲပါတယ်။အောင်ကြီးရှင်ပါတဲ့ချက်ဆိုတဲ့ကတစ္ဆကပရဘိုက်ဆိုတဲ့နာမည်ယူလိုက်ပြီ။မှန်ပါဗျာ။တစ္ဆကဆိုတဲ့နိခန္ဓာ။နိခန္ဓာဆိုတာတို့မှာကိလေသာအနောင်ဘက်တွေထုံးနေမရှိဘူးလို့ပြောတာနိခန္ဓာကအိဗေရတယ်တမ်းလားနိခန္ဓာတို့မှာအနောင်ဘက်မရှိဘူးတို့ကလက်တယ်လက်လက်တယ်ဘာဝတ်တို့ကဟိုအနောင်ဘက်ရှိတာမဟုတ်ဘူးလို့ကျင်ညာတဲ့ပုဂ္ဂိုလ်မျိုးသူကဘန္တဝါဒကဘတ္တပပါဒကသိပြီးတော့ပြောစုဘာသာရေးနဲ့ပတ်သက်ပြီးအငင်းခုတ်တာအာသနာလို့ပြောတယ်သူကတော့ပညာရှိကြီးလို့လူဆတာလေသူကိုရှင်းနိုင်တဲ့လူတယောက်မရှိဘူးပြီးတော့အများကလည်းသူ့ကိုသာဓုတံမတော်သူတော်ကောင်းကြီးလို့သတ်မှတ်ထားတယ်သူကတော့ပညာကြီးလို့ဆိုလို့ရှိရင်သူအစာကြီးလို့ဝါတာဖြစ်ပါလိမ့်မယ်နော်ဒါပေမဲ့သူကယူဆတာပညာရည်များလို့သူ့ဘက်ကြီးဖောင်းနေတော့အဲ့ဒါပေါက်ထွက်မှဆိုဆိုကပတ်ကြီးနဲ့ပတ်ထားတယ်ဟုတ်ကဲ့ပညာပိုက်ထဲမှာကောင်းပါလားကောင
်းပါ
ပါအိန္ဒိယမှာသူလူဆန်ဆန်တွေးခေါ်သွားနေရှိနေတော့ဟိုးရင်တော့တစ်ခါကြားလိုက်သေးတယ်တယောက်ကြီးကဘုန်းကြီးတော်သွားတော့အိန္ဒိယမှာသူဆန်းတဲ့လူတယောက်ကတွေးခဲ့တယ်ဆိုတာသူမှတ်တမ်းထဲမှာရေးထားရှိနေတယ်အဲ့ဒီလူကသူ့ဘက်ကိုဟိုးတဲ့တံပြားကြီးပတ်ထားတယ်သူကဘာပြောလို့ဆိုရင်သူမှပညာရည်များသားကြီးကိုဘိုက်ပေါက်ထွက်သွားမဆုံးလို့တဲ့အဲ့ဒါတန်မြတ်ပတ်တာလောကလူသားတွေကိုလင်းအောင်ပေးဖို့ဆိုပြီးတော့ခေါင်းပေါ်မှာသူကဓာမီလေးချုံးတယ်သူစိတ်ဆိတ်သူစိတ်ဆိတ်ခုခေတ်ဆိုင်တာဘာလဲမို့ပြည့်စင်တဲ့ဓာမီဓာခဲနဲ့ချုံးလို့ရမယ်ပေါ့အဲ့ဒီတော့ပျောက်နိုင်ပြီဖြစ်လာတော့နော် မိလိုက်နေထောင်းရလိုက်တယ်အဲ့ဒီမှာအဲ့ဒါလို့ပုံမှန်မှန်တဲ့ပုံစံမျိုးကလည်းပေါ်ခဲ့ဘူးအဲသစ္စကလည်းအဲ့ဒါလည်းဝိသတိပြီးမှသူကသိပြီးတော့မိမိမင်းသားတွေကိုလည်းပညာသင်ပေးနေရတော့သူကအားလုံးကကိုယ်ဝယ်တဲ့ဆရာကြီးတစ်စုံလုံးပဲတနည်းတော့အဲ့ဒီဝိသတိကြီးရဲ့မှာသစ္စာဝတိ၅ပါးနဲ့ကယန္တော်တော်ကအတ္တစိမထေရှင်သာရိပုတ္တရာတို့နဲ့တွေ့တော့လည်းသူပဲနော်အဲ့ဒီရှင်အတ္တစိသူဆုံးကသာရတွေ့တဲ့အခါကျတော့နာမသစ္စကနဲ့ဆုံးတော့သစ္စကမေးတယ်ဒီပါဦးကိုတော့လေကိုရောစီယာဂေါတမဗျာသာဝကနေသူဆုံးမတဲ့အခါမှာဘယ်လိုဆုံးရတာလို့ဘယ်လိုတရားဟောလို့ဘယ်တရားမျိုးအများဆုံးဟောတယ်လေမေးတဲ့အခါကျတော့အတ္တရှိမထေရကဘယ်လိုပြောလဲဆိုအနတ္တလက္ခဏာတုတ်ကိုရည်ညွှန်းပြီးတော့ပြောတာရူပံအိဆာယုတ်ဆိုတာမမြဲဘူးဝေဒနာအိဆာဝေဒနာဆိုတာလည်းမမြဲဘူးသင်္ခါရအိဆာတင်ညာအိဆာတင်ညာဆိုတာလည်းမမြဲဘူးသင်္ခါရအိဆာသင်္ခါရလို့ဆိုတာမမြဲဘူးစိတ်စေတဲ့စေတဲ့ဒီဝိညာဏအိဆာအတိစိတ်ဆိုတာလည်းမမြဲဘူးခန္ဓာ၅ပါးမမြဲဘူးလို့ပြောဆိုကြဟောတယ်ဒီတော့ရူပံအနတ္တာယုတ်ဆိုတာအတ္တမဟုတ်ဘူးယုတ်လို့ဆိုလိုက်လို့ရှိရင်သဘောပေါက်ရတာမျက်စိနာနာတရားကိုဒါကိုတတိထားနော်ကိုယ်ခန္ဓာတွေ့ခန္ဓာကဝေဒနာလို့ဆိုလိုက်တာနဲ့ယောဂဝင်သွားမတွေ့နေဘူးဝေဒနာဆိုတာပျော်ရယ်ပြင်းတယ်စိတ်ထဲမှာခံစားချက်ခဲ့တယ်စိတ်ရဲ့ခံစားချက်ခဲ့လို့ပြောတော့နော်စိတ်ရဲ့ခံစားချက်တွေကတစ်ခါတစ်ခါပြောတယ်တစ်ခါတစ်ခါမပြောဘူးမရှိဘူးလ
ား
စိတ်ရဲ့အတွေ့အကြုံတွေကိုပြောတာအဲ့ဒါကိုဝေဒနာမမမဝေဒနာဆိုယောဂါကလည်းဖြစ်နေတယ်ဘာလို့လဲတင်ညာဆိုတာအာယုန်နဲ့တွေ့လိုက်တဲ့အဲ့ဒီဟာကိုမှတ်လိုက်တယ်မှတ်လိုက်တဲ့စိတ်တစ်မျိုးစိတ်ပေါ်မှာမြည်ဖြစ်တဲ့သဘာဝတည်းတစ်မျိုးကိုပြောတာသင်္ခါရဆိုတာတွေးတာလေကြံတာလေလောဘဖြစ်တာလေဒေါသဖြစ်တာလေမနာလိုဖြစ်တာလေအလုံးကိုပေါင်းပြီးသင်္ခါရလို့ခေါ်တယ်စိတ်ရဲ့အခြေအနေတွေအားလုံးကိုပေါင်းပြီးတော့ခေါ်လိုက်တာစေတသိက်တွေအားလုံးစာလုံးပြောရတာစေတသိက်90ဝင်တင်္ခါရလို့ခေါ်တာကိုယ်တင်္ခါရနဲ့မတူဘူးသွားမယောနဲ့အဲ့ဒီတင်္ခါရနဲ့မတူဘူးဟုတ်ကဲ့ဝိညာဏဆိုတာအတိစိတ်ကလေးကိုပြောတာအဲ့ဒါကိုအနတ္တလို့သူဗျာကအမြဲတမ်းဟောနေရှိပါတယ်လို့ဆိုသစ္စကရဲ့ဘာပြောလို့ဆိုဖိုက်ကြီးကော့ပြီးတော့ခေါင်းကြီးမော့လို့ပြောလိုက်ဟာဒီနေ့တော့မကောင်းတဲ့ရင်ကြားရတယ်ဒီမကောင်းတဲ့တဲ့ငါကြားရပြီအမင်္ဂလာတဲ့ရင်ကြီးပဲဘယ်နဲ့ဗျာယုတ်ဝိရဏတင်ညာသင်္ခါရအနတ္တလို့ပြောရတယ်လေအတ္တဘယ်မှမဟုတ်ပဲရှိတော့မယ်တကယ်အတ္တကဘောဓမတော်လွဲပွားနေပြီဒီနေ့ကြာလို့ရှိရင်တွေ့ပြီသူ့ရဲ့အယူဝါဒလွဲပွားမှုကတော့ငါတော့ချေချွတ်အောင်ပါပဲနေဟောအဲ့ဒါလည်းပြောပြီးထွက်သွားတယ်နော်တကယ်တည်းပြောတာစာရမှာရှိဒုတ္တဝဒဘောအတ္တမမကောင်းတဲ့ရင်ကြားလိုက်ရတာဒီကနေ့ရှားသက်စီကပြောတဲ့စကားကြားလို့သူကအမစိတ်မကောင်းဖြစ်သွားမကောင်းတဲ့ရင်ကြားရတယ်ဒီမိစ္ဆာယံဝါဒတော်တို့ကြောက်အောင်ချွတ်အောင်မှာပဲလို့သူပြောတယ်ဟုတ်ကဲ့အဲ့လိုပြောပြီးဘယ်သွားလို့ဆိုတော့တန်ထာကာရလို့ဆိုရင်တွတ်တော်မှာအစည်းအဝေးထိုင်နေကြတဲ့လက်ရှိရှိစီသွားတယ်သူတပည့်တွေကိုဟိုလက်ရှိမင်းတို့ဒီလေးကောရဝဘုရားဟောတဲ့တရားနဲ့ပတ်သက်ပြီးတော့ငါသွားဆွေးနွေးမယ်မင်းတို့လိုက်ကြမလားအလုံးထွက်ကြထွက်ကြသွားကြမယ်ပေါ့အလုံးတို့ပေးတဲ့စုတွေပေါ့လိုက်ပြီးတော့ organize လုပ်လိုက်ပြီးတော့ခေါ်တာသူ့နောက်ကလူစုလူဝေးနဲ့သွားမဖြောက်ခက်တော့သွားရဲဦးနဲ့ဒီလိုကြည့်ရတယ်နော်အဲ့တော့လူစုလူဝေးကြီးခေါ်ပြီးတော့ပေးတဲ့စုကမပြီးတော့သူကမဟာဝန်တော်ဘက်ကိုထွက်လာတယ်ထွက်လာတဲ့အချိန်မှာကုဋကရသာနာကျောင်းကြီးတွေဝင်လိုက်တော့ဘယ်သူတွေတွေ့တော့ဆိုဘုန်းကြီးတွေလမ်းလျှောက်နေတယ်တန်ဃာတွေကမင်းချင်းအောင်လို့ဆိုလမ်းလျှောက်တယ်အဲဒီလမ်းလျှောက်နေတဲ့ပရိုဂရမ်ကြည့်ပြီးသွားမေးရရှင်ပြားတို့ဘောဓဘုရားမြဲမှရှိတော့ရှင်ပြားတို့ဆရာမြဲမှနေတော့ဆိုဟိုအရန်တွေပြောတယ်ကိုဘုရားကြောတဲ့ကတစ်ပြက်အောင်မှရှိတယ်အဲဒီမှာဘာနဲ့တရင်တော့နေတယ်ပြောလိုက်တော့သူကပယိတ္တချင်းနဲ့အဲဒီမှာသွားပြတ်တော်များလူများမှာထိုင်နေအဲဒီသွားပြီးတော့ဘုရားရှိခိုးထိုင်ရှ िख ိုးတော်ပေါ့နော်ဘုရားနာသွားထိုင်နေပြီးတော့ ဒါတော့ရှင်ကြီးဘုရားနှုတ်ဆက်စကားတော့ပြောတော့ဘောဟန္တာလူချင်းဟုတ်တယ်နှုတ်ဆက်စကားပြောပြီးတဲ့အခါမှာတေချာအောင်လို့သူကမေးတယ်ရှင်ကောရမတဲ့ရှင်ကြီးကတာဝကရင်လူဆုံးမှတာတော့ဘယ်ပိုင်းကိုအဓိကထားပြီးတော့သုံးသင်လေးရှိတာတော့နဲ့ဆိုတော့မြတ်စွာဘုရားကရှင်အတ္တသိပြောတဲ့အချိန်တစ်ချက်ချင်းပြန်ပြောလိုက်ရူပအိသဝေရဏအိသသညာအိသသင်္ခါရအိသဝိညာဏအိသဝိညာဏအိသရူပနတ္တဝေရဏနတ္တသညာနတ္တသင်္ခါရနတ္တဝိညာဏနတ္တလို့မြတ်စွာဘုရားတစ်ခါတည်းပြောလိုက်သဗ္ဗေသင်္ခါရအိသသဗ္ဗေသင်္ခါရဒုက္ခသဗ္ဗေဓမ္မအနတ္တဟောဒုက္ခမပြောဘူးအဲ့ကဒုက္ခကိုခဲထားပြီးတော့အိသနဲ့အနတ္တကိုပြောတယ်သဗ္ဗေသင်္ခါရအိသသဗ္ဗေဓမ္မအနတ္တဟောဒါလည်းပြောလိုက်တော့တိစ္ဆကကြီးကလည်းလေးမောပြီးတော့ရှင်ဂေါရမလောကမှာရှိတဲ့သစ်ပင်တွေအားလည်းမြေကြီးမရှိဘဲမပေါက်နိုင်ဘူးဟုတ်ကြတယ်မြေကြီးရှိလို့သစ်ပင်တွေမှန်သမျှမျိုးစေ့တွေကမြေကြီးရှိလို့ပေါက်ရတာတဲ့မြေကြီးမရှိဘူးဆိုမပေါက်နိုင်ဘူးလေအင်းနဲ့အားနဲ့လောကနဲ့လုပ်ငန်းနဲ့မှန်သမျှလည်းအောက်ကမြေကြီးပေါ်ရက်ပြီးတော့မြေကြီးဆိုတာအောက်ကရက်တဲ့နေရာပြောတာနော်မှန်ပါဗျာမြေကြီးပေါ်အခိုင်အမာရက်ပြီးတော့မှလုပ်လို့ရတာအဲရိုးစိတ်မှန်သမျှလည်းမြေကြီးပေါ်မှာပေါက်ရတာဟာလေအဲ့ဒီဥပမာတိုင်းလေတဲ့ရုပ်ဆိုတာဝေဒနာဆိုတာသိညာသင်္ခါရဝိညာဉ်ဆိုတာဓာတ်တွေကမြေကြီးလိုပဲတဲ့အဲ့ဒီပုံမှာဒီကုသိုလ်ကံအကုသိုလ်ကံဆိုရင်ကံတရားတွေပေါက်ရောက်ရတာသူတို့မရှိဘဲကံတရားဘယ်လိုဖြစ်ဖြစ်မျိုးစိတ်နဲ့အာသနာနဲ့ကံတွေဘယ်လိုဖြစ်ဖြစ်သူကပြောလိုက်တော့လူပိန်းကတော့တော့တော့ကြတာဘယ်မျိုးစိတ်တွေသစ်ပင်တွေပေါက်တာမြေကြီးရှိလို့ပေါက်တာမြေကြီးမရှိရင်မပေါက်နိုင်ဘူးထို့သူပဲကုသိုလ်ကံအကုသိုလ်ကံတွေဟာဟုတ်လားကျိုးဝိရဏတရားသင်္ခါရဆိုရင်အတ္တမရှိဘဲနဲ့ဘယ်လိုလုပ်ပြီးတော့ဉာဏ်ရှင်သန်ထွားကြနိုင်မလဲပေါ့ရသော်ရရဲ့ဝါဒကလုံးတူလည်းမရှိဘူးခံလို့လည်းမရှိဘူးတရားဓမ္မတသက်သက်ရှိတယ်ဟုတ်ကဲ့လုံးတူနဲ့ခံစားလို့နှုတ်ဆလုံးမရှိဘူးပုဂ္ဂိုလ်လို့ပြောစရာတခုမှမရှိဘူးဒါမို့လို့ဝိတ္တရိပတ်မှာရေးထားတာကမ္မတ္တကာဂောဏထိကံကိုပြုလုပ်တဲ့ပုဂ္ဂိုလ်မရှိဘူးဝိပါကတ္တသဝေဒကောကံရဲ့အကျိုးကိုခံစားရတယ်လို့မရှိဘူးဒီပမာဒီကပြောလို့ရှိတယ်ဒီဘဝဒီကိုဒီကိုခံဟောဟောကိုစံနဲ့ပြောလို့ရှိရှင်နော်အဲ့တော့လုံးသူလည်းမရှိဘူးခံသူလည်းမရှိဘူးလေဒါနဲ့ဘာရှိရလဲဆိုသုတ္တဓမ္မပေါ်တန်ဒီယုတ်တဓမ္မတသက်သက်ဖြစ်နေတာဒီလိုမြင်ရမယ်ဒါမှဧဝိတံသမ္မထာတနာဒါကမှမှန်ကန်တဲ့အရင်နဲ့အဲ့ဒါလို့မမြင်ဘူးဆိုလို့ရှင်ယုတ်တရားပေါ်မှာမြည်ပြီးတော့ဘယ်သူကလောက်တာလဲဆိုအတ္တနဲ့လောက်တာအတ္တနဲ့ကလောက်နေတာခန္ဓာကိုယ်ရဲ့အတ္တလေးပမာဏိဆိုလို့ရှိရင်လိမ့်ပြာပေါ့ပမာဏိလိမ့်ပြာဆိုရင်ဆွဲလေးရမရှိသေးတဲ့ဖြစ်တယ်အဲ့ဒီလိမ့်ပြာလေးကတ္တာသူကအတ္တဆိုတဲ့ခတ်ဆက်ဆက်နေသူတည်တော့လိမ့်ပြာလေးထွက်သွားတယ်ပေါ့ဒါကြဲလို့ပါဇက်ပိုက်တာထွက်ထွက်လို့ရမလို့လိမ့်ပြာလေးအတွက်မှတော့မသိဘူးသုသာလူရဲ့လိမ့်ပြာဆိုပြီးတော့ပြောလို့ရှိကြတယ်နော်ဒီကပမာဏိပြောလို့ရှိရအသက်ထွက်တယ်အသက်ထွက်တယ်အသက်ကဘယ်ကထွက်တာဘယ်မှမထွက်ဘူးတေကံကြီးတော့သူ့ကမြမောလို့ဟပ်ပဲဟပ်ပဲဟပ်ပဲဖြစ်ပြီးတော့အဲ့ဒါမေးပြုတ်ကြလာတာတော့ရှိဒါပေမဲ့အဲ့ဒီကထွက်သွားတာမဟုတ်ဘူးဘာမှထွက်တော့လေးပဲထွက်သွားတာထွက်သွားမယ်ဆိုရင်အဲ့ဒီနေရာဖမ်းချုပ်ထားမှာဖမ်းချုပ်ထားရင်တော့အသက်ကလေးပြီးမှာပေါ့နော်အဲ့ဒီလိုလုံးလုံးလေးရတာမျိုးမဟုတ်ဘူးသူ့တူချုပ်သွားတယ်ဆိုတာချင်းရှားတယ်ဤအဲ့မှာသူကပြောတယ်တဲ့ဥပမာနဲ့ရှင်ကောရမတဲ့မြေကြီးရှိလို့ဒီသစ်ပင်တွေပေါက်လို့ရတာအဲ့ဒါမျိုးလို့ပဲရုပ်ဝေဒနာသင်္ခါရသင်္ခါရဆိုရင်အတ္တရှိလို့ကုသကံအကုသကံတွေဖြစ်ပြီးတော့ခန္ဓာဆံရဆိုရှိတာတဲ့ကိုရောဟာအတ္တလည်းမရှိဘူးဆိုဘယ်လိုဘယ်သူခံမှာတော့မဖြစ်နိုင်ဘူးတဲ့သူကအဲ့လိုပြောလိုက်ကျန်တဲ့တဏ္ဍပုဂ္ဂိုလ်ဆိုရင်သူပြောလိုက်တာမဖြစ်ရှင်းနိုင်တော့ဒီမှာဝိသတိမှာလူတွေစီယုံတော့ဘယ်လိုပြောလာတာဆိုလို့ရှိရင်ငါကပြပြီးတော့သူတို့ရဲ့ဝါဒကိုအမားကိုထောက်ပြပြီးပြောလိုက်လို့ရှိရင်ဖြည့်ရှင်းနိုင်တဲ့ပုဂ္ဂိုလ်လောကမှာမရှိဘူးလို့ပြောခဲ့ ငါသူ့ရဲ့ဝါဒငါဝါဒနဲ့တင်ပြီးတော့ငါအပြစ်ကိုထောက်ပြနိုင်လို့ရှိရင်တဲ့ခရီးတို့ဝန်ခံတဲ့ပုဂ္ဂိုလ်တွေအကုန်လုံးထိုင်သွားလိမ့်မယ်ချွေးပြက်ပြက်ကြသွားလိမ့်မယ်သူကအဲ့လိုပြောခဲ့အဲ့လိုပြောပြီးဘုရားရှင်ရောက်လာတော့သူပြောတာပါပြောတော့မြတ်စွာဘုရားအေးစိတ်ကြီးပဲသူပြောတာမြတ်စွာဘုရားသူပြန်ပြေးတယ်တစ္ဆကားနဲ့မင်းကယုတ်ကိုအတ္တလို့ပြောနေတာဟောပြီးတော့ခုနကတတ္တဝါဆိုတာတဲ့ယုတ်ဆိုတဲ့အတ္တဝေဒနာဆိုတဲ့အတ္တ၊သိညာဆိုတဲ့အတ္တ၊သင်္ခါရဆိုတဲ့အတ္တ၊ဝိညာဏဆိုတဲ့အတ္တကမှပြီးပြီးတော့ကုသအကုသရဲ့အကျိုးကိုရတာလို့သူကပြောတာ။သူပြောတဲ့စကားကိုမြတ်စွာဘုရားဖမ်းပြီးတော့ထောက်တော့မင်းကယုတ်ကိုအတ္တလို့ပြောနေတာလား၊ဝေဒနာ၊သိညာ၊သင်္ခါရတို့အတ္တ၊ယုတ်ကိုအတ္တလို့ပြောနေတာလားလို့မေးလိုက်တဲ့အခါကျတော့သူနည်းနည်းတော့ဟာငါတော့ပြန်မေးပြီ။ဟုတ်လား။ကောင်တာ question နဲ့တွေ့လိုက်ရင်လက်ပါဘူးပါပြန်ပြီးတော့မေးဖို့ထုတ်လိုက်တဲ့အခါကျတော့ငါဘယ်လိုများဆောင်တော့မှာတော့သူတတိနည်းနည်းလေးတုတ်သွားတုတ်သွားတဲ့အခါကျသူဘယ်လိုပြောတော့ဆိုအရှင်ဂေါရမဟာတဲ့ကျွန်ုပ်ကိုယ်တိုင်ကလည်းယုတ်ယုတ်အတ္တဝေဒနာအတ္တသင်္ညာသင်္ခါရဝိညာဉ်ယုတ်ယုတ်အတ္တလို့ပြောပါလေကျွန်ုပ်တင်မကဘူးဟောကျွန်ုပ်နောက်ကပါလာလေပရိသတ်ကြီးရတယ်ဒီတိုင်းပြောပါကလူကြီးဆွဲထိုင်တော့ဘုရားကလည်းအပတစ္ဆကားနဲ့ကိုကြိုက်တာကိုပြောသူများဆွဲဖက်တယ်။ညာရတဲ့လူကားတွေလိုပဲအပေါ်ရှာတယ်တဲ့။ဘုန်းကြီးတို့ကလည်းတော့ဇာလာလေးတစ်ခုဖတ်ဖို့လေအင်္ဂလိပ်လိုရေးထားတဲ့ဇာလာ။လမ်းမှာဘုရားပစ္စည်းလေးတစ်ခုတွေ့ထမှာ။တွေ့တဲ့အခါနှစ်ယောက်တစ်ယောက်ချင်းတစ်ယောက်တွားတော့တွားလိုက်တာတွေ့တော့အဲ့ဒီအမားတော့နှစ်ယောက်စလုံးတူတူမြင်ကြတာပေါ့။ကိုယ်ကောင်းသူယောက်ျားရကျွန်တော်ငါတွေ့တာကငါတွေ့တာကငါတွေ့တာငါရတာမင်းနဲ့မဆက်ဘူးသူယူထားတာအဲ့ဒါလို့ပြောနေလို့ပဲပိုင်ရှင်ကပေါ်လာတဲ့အခါကျသူတရားဆွဲတဲ့ခိုးနဲ့ဆက်တဲ့အခါအဲ့ဒါကျတော့သူပြောတယ်ဝီငါတို့တွေ့တာဖြစ်ငါတွေ့တာမဟုတ်ဘူးတယောက်တည်းခံမှကြောက်သွားကျွန်တော်တို့ဖြစ်သွားတာအဲ့ဒါအဲ့ကျတော့ကိုကောင်းလည်းမခံဘူးခုနကတော့မင်းငါတွေ့တယ်ပြောတယ်ခုမှပါငါမထည့်နဲ့ဟောကာမပါဘူးဖြစ်တယ်အဲ့ရညာလို့လေသစ္စကကြီးကသူလှမ်းလာတဲ့အခါကျတော့လေ။ဘာဖြစ်လာလဲဆိုအိုင်ရင်ကတော့ဝီဒီလူတွေပါအကုန်လုံးဆွဲချက်တယ်။ကျွန်ုပ်တယောက်ပဲသာဒီလူဝါဒရှိတာမဟုတ်ပါဘူး။ဒီလူတွေအားလုံးနဲ့ဒီလိုပဲယုံကြည်ပါတယ်ဆိုတော့မြတ်စွာဘုရားကအေးမင်းအဲ့ဒီလူတွေထဲမှာပြောတယ်။ကိုဝါဒကိုပြောမင်းဒီတိုင်းယုံကြည်တယ်ဆိုတာဟုတ်မဟုတ်မင်းကမင်းပြောသူများထဲမှာပြောတယ်။ဘုရားဖိတ်လိုက်တဲ့အခါကျတော့ဟုတ်ပါလေ။သူဒီဝါရရှိပါလေအဲ့ဒါမြတ်စွာဘုရားမေးပြီအဲ့ဒါလို့ဆိုလို့ရှိရင်တဲ့ငါပြောမင်းနဲ့တန်ကြီးအုပ်ချုပ်တဲ့ဒီမင်းနေသူနိုင်ငံမှာရှိတဲ့လူတွေကိုအုပ်ချုပ်ဖို့သူတို့မှာအာဏာရှိအဲ့ဒီအာဏာကိုအသုံးချပြီးတော့ရာဇဝတ်မှုသဘောကူးတွေချုပ်ပေါက်တဲ့ပုဂ္ဂိုလ်ကိုဖမ်းနိုင်တယ်စီးနိုင်တယ်အပြစ်ပေးနိုင်တယ်အော်ကောင်းလို့ပြေးပေးနိုင်တယ်ဥပမာမဲ့တဲ့ကောသလတိုင်းပြည်ကိုအုပ်ချုပ်နေတဲ့ကောသလမင်းကြီးရှိတယ်မာကရတိုင်းကိုအုပ်ချုပ်နေတဲ့ဇာတသမင်းကြီးရှိတယ်အဲဒီစကားလေးကိုထောက်ပြီးတော့ဘုရားနဲ့တစ္ဆကတွေ့တဲ့အချိန်မှာဗိဓိတာနာမရှိဘူးလို့ပြောအောင်ဒါကိုခံမှန်းလို့ရတယ်အပွင့်ကြီးတစ်ခုပြောနော်အဲဒီမှာကျမ်းစာများကဇာတသမင်းကြီးရတယ်သူနိုင်ငံကဒီလိုအမိန့်ပေးနိုင်တယ်သူဆောက်ပါဝါအာဏာရှိတယ်တဲ့မရှိဘူးလားလို့မေးလိုက်တယ်တစ္ဆကကခန္ဓာနဲ့ဖြစ်ရပေါ့ရှင်ဘုရားဟာရှိတယ်ပေါ့တဲ့တပည့်အုပ်ချုပ်တဲ့ဘင်းတွေမှာကိုယ်တိုင်ကြီးမှာရှိတဲ့ပုဂ္ဂိုလ်တွေကိုအုပ်ချုပ်နိုင်တဲ့ဆိုင်းသက်တဲ့အာနာပါဝါသူတို့မှာရှိတယ်ပေါ့တဲ့အဲ့ဒါလို့ဣတိပိယိနေမပြောနဲ့တဲ့ဟောဒီဝိသလင်ပြည်ကလက်ဆွေမင်းတွေမှာလည်းပဲကိုယ်နိုင်ငံဒီအာနာရှိတာပဲတဲ့ဥပရိချုပ်ဖို့ရတဲ့သူတို့အရေးယူပြန်အာနာရှိတာပဲတဲ့သူနောက်ကပါလာတဲ့လူတွေကဝိသနာလို့လက်ဆွေမင်းတွေအဲ့လိုပြောလို့ပြောလိုက်တာပြောလိုက်တဲ့အချိန်မှာမြတ်စွာဘုရားကထောက်ပေးတယ်။အေးအဲ့လိုဆိုလို့ရှိရင်မင်းကခေါဏကယုတ်ကြည့်ဘူးငါ့ရဲ့အတ္တလို့ပြောတယ်။မင်းယုတ်ကြည့်ပေါ်မှာမင်းအဲ့လိုအုပ်ချုပ်နိုင်ရလားတဲ့။ဘုရားအဲ့ဒါစပြီးတော့ မင်းယုံကမင်းအောင်ဆုံးနိုင်ရလားလို့ဆိုအဲ့ဒါသူခြေရန်ခက်တော့မင်းအန္တဆိုရင်အေဝံမေရူပံဟောတုအေဝံမေရူပံမာဟောတိမင်းရဲ့ယုံကိုဒီလိုဖြစ်ပါလေမင်းရဲ့ယုံကိုဒီလိုမဖြစ်ပါလေနဲ့မင်းအန္တငါဆိုလို့ရှိရင်မင်းကုဖို့ကိုအောင်ဆုံးနိုင်တဲ့ပါဝါရှိရလားယုံကအန္တဆိုရင်ယုံကပါဝါရှိရမယ်ကွာအဲ့ဒီလိုအောင်ဆုံးနိုင်တဲ့ပါဝါရှိရလားလို့ဆိုသူခြေရန်ခက်တော့ခြေတော့ဘူးလေမဟုတ်တော့တယ်ရသော်ဆရာမဟုတ်ဘူးနဲ့ပြည့်ရမယ်တဲ့ဗုဒ္ဓဘာသာရှင်မဟုတ်တော့ဒုတိယရှင်လေးမဟုတ်တော့တတိယရှင်လေးမဖြေဘူးမဟုတ်တော့တရားကမင်းမဖြေလို့မရဘူးလေဆိုတော့ကြောက်လာတဲ့အခါမှာတွေ့တယ်ဆိုသူမျက်စိထဲမှာကြောက်လာမဖြေရင်မရဘူးဆိုတော့သူ့ကိုဒီမိရဲ့ရဲ့နဲ့မိရဲ့ရဲ့နဲ့ရဲရဲကြီးနေတယ်ဝရစိတ်လက်နဲ့ကြည်ကြင်သူ့ခေါင်းကိုရိုက်ခွဲတော့တဲ့သဘောမျိုးသူအလူကြီးဒီကောင်ကသူ့ကိုလာချင်းချောက်နေတယ်သူစိတ်ထဲမှာမြင်ပြီးတော့တိတ်ကြောက်တန်းလာဘလူဘလူလို့ထားအောင်ရင်လည်းသူအယူဖြစ်တော့ပါဘူးသူပြောင်းပြန်နေတယ်ဒီလိုမျိုးကောင်းမြင်တာအတော်အခက်တွေ့နေတယ်ဟုတ်လားဘလူဘလူအော်ရင်လည်းအယူဖြစ်တော့မယ်ကြောက်လို့ဖျားမိတာမဖြစ်နိုင်လို့ဒီလူစိတ်ယူသွားပြီလို့ပြောခံမှာအဲ့ဒါလူအာဟုဇရာလူမှမရှိလို့ဘုရားကိုယ်ကအာဟုတာအရှင်ဂေါတမထပ်မေးပါအောင်ဖြေပါတော့မယ်ဖြေပါတော့မယ်ဘုရားလည်းမဖြေရင်ခေါင်းရိုက်တော့မယ်အဲ့ဒီမှာဖြေပါတော့မယ်လို့ပြောတဲ့အခါကျတော့မြတ်စွာဘုရားကကဲမင်းကယုတ်ကိုအတ္တလို့ပြောရင်မင်းယုတ်ကြီးမှာအတ္တဆိုဒီမှာငိုအနာပါပါရှိတယ်မင်းယုတ်ပေါ်မှာမင်းအဲ့ဒီလိုအုတ်ချုံနိုင်စွမ်းရှိရလားငါးယောက်ကဒီတိုင်းဖြစ်စီငါးယောက်ကဒီတိုင်းဖြစ်ပါနေတယ်ဆိုတော့အုတ်ချုံနိုင်စွမ်းရှိရလားလို့ဆိုမရှိပါဘူးမေစိသာဖြစ်တော့တဲ့ဘယ်အတ္တလို့လည်းပြောသေးတယ်ပါဝါမရှိဘူးဆိုရင်ဒီအတ္တဘာလို့ပါလဲအကအကိုကမဟုတ်ဘူးဆိုတော့ထင်ရှားနေတယ်လောကကိုယ်ဟာဆိုကိုယ်သုံးချက်လို့ရရမှာပေါ့ဟုတ်တယ်မဟုတ်လားအနာပါဝါရှိရမှာပေါ့ဒါအနတ္တကိုမြတ်စွာဘုရားအဝတ္တဝဋ္ဌနာကားလို့ကိုယ်လိုတိုင်းဖြစ်တာတခုမှမရှိရတယ်ဟုတ
်ပါဘူ
းကိုမျက်စိတွေကိုငါမျက်စိဆိုတာဒီလိုပြောတာကိုကိုပိုင်ရလား မပိုင်ဘူးဆိုတာဘယ်လိုဟာလဲမပိုင်တာတော့လို့မေးကြည့်သူကတော့ကိုလားချင်းကြီးသူကဒီချင်းကြီးပြတ်တာကိုဘာမှလုံးပိုင်တာမရှိဘူးကိုလုံးပိုင်ဆိုတာတခုမှမရှိဘူးဘာမှအထုံးနိုင်တာမရှိကိုယ့်ရဲ့တဏ္ဍာမှာရှိတဲ့ယုတ်တည်တန်နေရသူ့အကြောင်းနဲ့သူဖြစ်ပြီးသူ့အတူဖြစ်ပြီးသူ့အတူပြည့်နေကြတာကိုကဘာမှသွားပြီးတော့ဝင်ဆက်လို့လည်းရတဲ့ကိစ္စရှိရမှာမဟုတ်ဘူးဆက်လို့ရရတယ်ရပါဘူ
း
ခေါင်းလေးကိုက်ရင်ပါရစီသဘောတောက်ရတော့ပျောက်ရပေါ့အဲ့ဒါနဲ့ဆွတ်တာဟုတ်တယ်ဟုတ်ပါ
ဘူ
းအကြောင်းတရားလေးတစ်ခုထည့်ပေးတာလည်းရှိဟုတ်ကဲ့ဒါပေမဲ့သူကကိုက်ချင်ရင်ကိုက်တော့မှာမယ်သူအကြောင်းနဲ့လူလေအကြောင်းကိုပြောင်းပြေးတာတော့ဘယ်ကလုံးလို့ရတယ်ဘာမှလုပ်လို့မရဘူ
း
တရားစမ်းတဲ့အချိန်ရေလုံးလေးတစ်ပြေးမောင်းလာတယ်သွားရတယ်တစ်ပြေးပြေးကျွတ်လာတယ်ဆိုဝေတရားတစ်ချောင်းကြီးတစ်ချောင်းဖြူလာတယ်စီးဆုံးလို့ရတယ်ပေါ့တော်တော်နဲ့အစင်ထာဝရဖြစ်နေအောင်လုပ်လို့ရတယ်ရ
ပါဘူး
ဓာတုအတိုင်းတာလေးတစ်ခုတော့ရတယ်လို့လူရှိနေကြတာပေါ့နော်တကယ်တော့ရတာမဟုတ်ဘူးသူအเจ้าမကုန်သေးရင်သူကဆက်နေတော့မှပဲအเจ้าကိုရင်တော့ဘူးမှပါမလို့နေရတော့မလေးလူတယောက်သေးပြီဆိုရင်ဘာကြီးနဲ့ပိုက်ကြီးကြက်ကြီးနဲ့နှာခေါင်းမှဟုတ်လားအသက်ရှင်အောင်လုပ်ထားလဲရရလားမရပါဘူး
ခ
င်ဗျာအောင်ဆုံးသွားရတာပဲပါမရမတည်အောင်မလုပ်လို့မရဟုတ်တယ်မဟုတ်ပါဘူ
း
အဲ့ဒီနေရာသူသဘောသူဆောင်းနေတယ်ဆိုတာမရှင်းရှားဘူးလား
ရပါဘူးခင်ဗျာ
ရှင်းရှားတယ်တရားဝင်ရသော်ပြားကအဲ့လိုနေလိုက်တဲ့အခါကျတော့ဖြေရတယ်ပေါ့နောက်ဆုံးကျတော့သူ့အဖြေတွေအားလုံးဖြေလိုက်ရတာဖြေလိုက်ရတဲ့အခါမှာဒါမနိုင်လို့လက်ပြောက်ပြီးအရှုံးပေးလိုက်ရတာမြတ်စွာဘုရားကပြောတော့သူမင်းပိဋကတ်ကြီးခေါ်တော့ကမြို့ထဲမှာဒီလိုပြောခဲ့တယ်ပေါ့လားအဲ့ဒါသူ့ရှုံးဝက်ချက်ချက်ကဘုရားထုတ်ပေါ်လိုက်တယ်ဘုရားတော်ဝန်ခံတဲ့ပုဂ္ဂိုလ်တွေတောင်းမှမယ်တဲ့သူမင်းကိုထုတ်လိုက်လို့ရှိရင်ချွတ်ချင်းချင်းကြားသွားမယ်လို့ပြောတယ်ဟောကြည့်ငါမှချွေးတစ်စက်မှမထုတ်ဘူးမင်းလည်းချွတ်ချင်းချင်းကြားတယ်ဘုရားအဲ့လိုထုတ်ပြတယ်အဲ့ဒီမှာပါဠိတော်ထဲမှာပါတယ်မုဒ္ဒရာဆိုဒီတစ်ခုနောက်တစ်ခါတန်ယောကျွဲမှာရှင်မာကတ္တမကြီးကလာလို့ပဲတဲ့ကောင်းကင်မှာလက်ကလေး ကောင်းကင်မှာဒီသွားတဲ့လမှာဘယ်အရာနဲ့မှမရှိဘဲနဲ့သူလမ်းကြောင်းသူသွားတယ်လို့ပဲရှင်မကတ္တဝါကဘယ်တကာတကမပေါ်မှာတန်ရောစေမထားဘဲနဲ့သူကသူတရားမဲ့ကျင့်တယ်လို့ဆိုတဲ့စကားပြောရင်မြတ်စွာဘုရားကောင်းကင်မှာလက်ကလေးလှုပ်ပြတာအဲ့ဒါမௌဒရာတစ်ခုဒါအခုခေတ်ကမௌဒရာနေမျိုးမျိုးပြောနေတယ်စာရပါတဲ့မௌဒရာဒီနှစ်ခုပဲရှိတယ်ဟုတ်ကဲ့လားချိန်မထွက်ဘူးလို့သင်္ကန်းလေးတက်ပြတဲ့မௌဒရာတစ်ခုမௌဒရာဆိုတာလက်ရဲ့အမှုရာပြောတာနော်လက်ရဲ့အနေထားကိုပြောတာအေးကောင်းပြီသစ္စကပရပိုင်ကြီးကိုအခုလို့မြတ်စွာဘုရားကပြောလိုက်တဲ့အခါမှာသူမန်းဆွဲတော်တော်ကြကြသွားတော့ဘယ်သူကလက်စခန်းထတော်ဆိုသူ့ရွယ်တွေကနေပြီးအမြင်ကတ်နေတဲ့ကောင်းနေရှိတယ်သူနောက်လိုက်ပြီးပဲလို့သူကကိုယ့်ကိုကြည်ညိုတယ်လို့ထင်တယ်လူရံကုတ်မကြည်ညိုရင်မကြည်ညိုမှသိကြမှာသိတာနော်အေးအဲ့ဒီသူ့နောက်ကလူတယောက်ကကြွယ်ထားတာဘယ်သူလို့ဆိုဒုံဒုခဆိုတဲ့ဒိဋ္ဌိမင်းသားကနေပြီးတော့တရှိတရားပဲတပည့်တော်ခေါင်းထဲမှာပေါလာတာလေးတခုပြောပြရစီပါဗျာအဲ့ဒါနားကအေးပြောမြတ်စွာဘုရားခွင့်ပေးလိုက်တယ်ဘာပြောလို့လဲတပည့်တော်တွေ့ခုတဲ့ဗျာတဲ့ပစုံလုံးနေပစုံလုံးတော့ကောင်းရေထဲမှာနေတာအဲ့ဒီပစုံလုံးကိုကလေးတွေကဆယ်ဆဲတင်ပြီးတော့ကုန်းမောချလိုက်တဲ့အခါအဲ့ဒီပစုံလုံးကခြေတော်လေးတွေနဲ့ရုံးကပ်ပြီးတော့ရေထဲပြန်ပြန်ဆင်းသွားတယ်အဲ့တော့ကလေးတွေကအဲ့ဒီခြေတော်လေးတွေကိုချိုးပြစ်တယ်တချောင်းချင်းတချောင်းချိုးပြစ်လိုက်တာပစုံလုံးခြေတော်လေးကုန်ကျိုးသွားတဲ့အခါရေထဲပြန်ဆင်းနိုင်တော့မများတဲ့သူကပြောတယ်ဘသူစောင်းပြောတယ်ဆိုတော့ကုလည်းတင်းဆက်ကရေအဲ့ဒီခြေတော်ချိုးလိုက်တယ်လို့ပဲနောက်ထပ်သူခေါင်းထောင်ရဲတော့ပါဘူးလို့ပြောတယ်အဲ့တော့ပြောတော့လို့တင်းဆက်ကသူတပည့်ဆိုတော့လက်ကြည့်ပြီးတော့ဟဲ့ကောင်မင်းနဲ့မဆိုင်ဘူးမပြောနဲ့ပရိသတ်ထဲမှာလှန့်ငေါက်လိုက်သေးတာစာထဲမှာအဲ့တိုင်းကိုပါတယ်တော့ဖတ်ချင်လို့ရှိရင်စုနာသစ္စကတုတ်မရှိမှနေကစုနာသစ္စကတုတ်ဆိုတာရှိတယ်ရတော့အပြင်ဘုရားဝါဒလေးဒီအောင်ရင်းရှိပါသခြင်းထဲမှာပါတဲ့သစ္စကအကြောင်းတော့သိကြည့်ပြီးတော့ပေါ့နော်ဒါတုတ်တန်အနေနဲ့တခုရှိတာဘာဘုရားကြီးရဲ့လဲတန်ကောင်းပါလိမ့်မယ်မြမညာကိုကြည့်ကျင်လို့ရှိရင်တော့သုလသစ္စကတောက်တော့ဖတ်ကြည့်ဒီတိုင်းပဲအဲ့ဒါလို့ပြောပြီးတော့သစ္စကကပြောတယ်ရှင်ပြားတဲ့ဓာရီထားလိုက်ပါတော့တဲ့ထားလိုက်ပါတော့သူရှုံးသွားတယ်လေအတ္တအနန္တဆိုတာလေးမဆွေးနေတော့ပါဘူးထားလိုက်ပါတော့ဗျာတဲ့တတိတော့မေကုန်းလေးမေးပြရစီပါတဲ့အေးမိတ္တရဲ့မေးဆိုတော့သူမေးတဲ့မေကုန်းလေးကကောင်းပါ့မလားဒါရီမေးလို့ဆိုတော့မြတ်စွာဘုရားရဲ့သာသနာတော်မှာဘလောက်အတိုင်းအတာရှိတဲ့ပုဂ္ဂိုလ်တရားမှာဖို့ကိုယုံကြည်ချက်အပြည့်အဝရသားတယ်ဓာတ်ချင်းနော်ဘလောက်အတိုင်းအတာလည်းသိရင်ကိုယ့်ကိုယုံကြည်ချက်ရနိုင်တယ်လဲဆိုမြတ်စွာဘုရားဖြေတယ်သဗ္ဗိတ္တမအနတ္တရုပ်ဝေဒနာသင်္ညာသင်္ကာရဝိညာဉ်တွေကိုအနတ္တအနိစ္စအနတ္တလို့မြင်လို့ရှိရင်အဲ့ဒီလိုမှန်မှန်ကန်ကန်မြင်တဲ့ပုဂ္ဂိုလ်ဒီကိုယ့်ကိုယုံကြည်ချက်ကိုရနိုင်တယ်သောတာပန်ဖြစ်တယ်လို့ပြောတာနော်အဲ့ဒီမေကုန်းမေးပြီနောက်တစ်ခါထပ်ပြီးတော့မေးရပါတော့ဆိုရှင်ဘုရားဘလို့အတိုင်းနာတဲ့ပုဂ္ဂိုလ်တယောက်ကအာသောကိကွာနဲ့ယန္တာပုဂ္ဂိုလ်ဆိုဖြစ်နိုင်တာတလေဆိုမြတ်စွာဘုရားဒါပဲဖြစ်ပြီအေးယုတ်ဝိရဏသင်္ညာသင်္ခါရကိုအနိစ္စလို့မြင်တယ်တတ္တလို့မြင်တယ်မြင်ပြီးတဲ့အခါမှာအစွဲလမ်းတွေကျင်းပြီးတော့လောကသုစိတ်ကလွတ်သွားတာကိလေသာတဏှာတွေကလည်းအာလုံးလွတ်သွားတယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဒါဒီအတိုင်းနာနဲ့ဒီလိုလွတ်သွားတဲ့အတိုင်းအတာနဲ့ညာတာပုံပုံဖြစ်သွားတယ်အဲဒီလိုလွတ်သွားပြီဆိုတဲ့ညာတာပုံပုံမှာအမြင်ထဲမှာလည်းထိတ်တန်းကြသောအမြင်နေဆိုတဲ့ကဏ္ဍတို့မြင်တဲ့အမြင်ထိတ်တန်းကြသောအမြင်မဲ့တဲ့မြင်တဲ့အမြင်အရဟတပိုင်းနဲ့မြင်တဲ့အမြင်ဒါကိုဓတ္တနာနှုဒရိယလို့ခေါ်တယ်အများဆုံးအမြင်ကိုရသွားတယ်ဝိမု ക്ത နောတပိယအမျက်ဆုံးလုံးကြောင့်ဘုရင်ရအဲ့လိုအမျက်ဆုံးအမြင်နဲ့ပฏิပ္ပဒါနောတပိယအမျက်ဆုံးအချက်အမျက်ဆုံးအမြင်အမျက်ဆုံးအချက်အမျက်ဆုံးလုံးကြောင့်ဒီသုံးမျိုးကိုရသွားတဲ့ပုဂ္ဂိုလ်မှာတကယ်ယန္တာပုဂ္ဂိုလ်ပဲမြတ်စွာဘုရားမေ့ရှိပြီးတော့ယန္တာပုဂ္ဂိုလ်ဆိုတာတဲ့ခရီးအောင်ခရီးဆိုတာဒီမမကန်ကန်အမှန်တရားတွေကိုထုတ်ပေါ်တယ်လို့ခေါ်တာနော်ဘုရားပေါ်မှာသူကအမြဲတမ်းယုံကြည်လေးစားမှုမှာဆုံးဆုံးဖြတ်ဖြတ်နဲ့ယုံကြည်လေးစားမှုအမြဲတမ်းကြီးညိုပူဇော်နေသူမှရှိတယ်ဘယ်လိုပူဇော်တာတော့ဆိုမြတ်စွာဘုရား၅ချက်ဟောတယ် ဘုဒ္ဓသောဘဂဝါဘောဓယံသမ္မန္တိတိတိဒီတဲ့ချက်ချက်ဘုဒ္ဓသောဘဂဝါဘောဓယံသမ္မန္တိတိတိသောဘဂဝါသူမြတ်စွာဘုရားသည်ဘုဒ္ဓသစ္စာလေးပါးကိုတည်တော်မူတတ်သည်ဖြစ်၏ဘောဓယံသစ္စာလေးပါးကိုတည်မြင်ဖို့ရာဓမ္မတရားကိုဒီတိတိခေါ်ပြောတော်မူတတ်ပါ၏ဘုရားကမှယုံကြည်ချက်တစ်ခုနော်ဘုဒ္ဓသောဘဂဝါဘောဓယံဓမ္မံတိတိတိသောဘဂဝါထိုရှိကုန်းသောသင်္ခေရှင်တော်မြတ်ဖြာသည်ဘုဒ္ဓသစ္စာလေးပါးကိုကိုယ်တော်၌သိတော်မူပြီးသည့်ဖြစ်၍ဘောဓယံအမြတ်တော်၏သစ္စာလေးပါးကိုသိဖို့ရာဓမ္မံတရားဝတိတိတိဟောပြောတော်မူပါ၏။သူကိုယ်တိုင်လည်းတရားဝင်တရားကိုသဘောပေါက်သွားတော့အဲ့ဒီလိုကိုဘုရားကနည်းနည်းခြားခြားရှင်းခိုးလိုက်ဉာဏ်နဲ့ဖြစ်သွားပြီဆိုရင်ဟုတ်လားကံတော်သောဘုရားဝါဒမထာယဓမ္မတိတိတိသောဘုရားသူမြတ်ဆောင်ရာတိဓံတော်မိမိကိုယ်တိုင်ကယဉ်ကျေးလိမ္မာသည်ဖြစ်၍သစ္စာရည်လိုရင်ရင်ဆိုင်ဆိုင်စိတ်ကြီးရှိတော်ဘုသူ့နှိပ်လိုက်မကွာနှက်လိုက်မကွာဆောင်မျိုးရှိတော်ဟုတ်ကဲ့ပါဘုရားဓံတော်မိမိစိတ်ကိုမိမိဆုံးမထားသည်ရဲ့လွန်ယဉ်ကျေးလာသည်ဖြစ်၍ဓမ္မထာယမိမိကိုယ်ကိုဆုံးမဖို့ရာဓမ္မတရားကိုဒီတိတိဟောပြောတော်မူတတ်ပါ၏တန်တော်သောဘုရားဝါသမထာယဓမ္မံဒီတိတိသောဘုရားသူမြတ်စွာဘုရားသည်တန်တော်မိမိကိုယ်တိုင်ကစိတ်ထဲမှာကိလေသာအကူတွေငြိမ့်နေဖြစ်ပြီသစ္စာပါပါရည်ကြတဲ့စိတ်ကိုငြိမ့်ဘူးနာမဟောက်ကပါဘုရ
ား
ဟောရင်နာဖို့ကြတာအဲ့ဒါကတန်တော်ကိလေသာအကူတွေအားလုံးစိတ်ထဲမှာငြိမ့်သွားသည်ဖြစ်ပြီစိတ်ကအေးရငြိမ့်အေးတာဥပါဏမရှိသမထာယမြတ်သတ္တဝါရိစေခြင်းစေဖို့ရာဓမ္မတရားဝတိတိတိဟောပြောတော်မူတာဖြစ်ပါပေတဲ့ဒိဋ္ဌောသောဘဂဝါတရဏာယဓမ္မတိတိတိသောဘဂဝါတို့ရှိကုန်သောတိရှင်တော်မြတ်များသည်ဒိဋ္ဌောမိမိကိုယ်တိုင်ကတစ်ဖက်ကံကိုရောက်အောင်ကံမှီးသည်ဖြစ်ဖြင့်ဒီဘက်ကံကမငြိမ်းချမ်းဘူးဘုဘက်ကံကငြိမ်းချမ်းတယ်ဘုဘက်ကံတဲ့ဒီဘက်ကံမှာအမတန်ကျေပြောတဲ့ပင်လေခြင်းကြီးရှိတယ်အမေရနဲ့နေကံကိုပြောတာနော
်
ဟုတ်ပါဘူးခိုးပဲကံကငြိမ်းချမ်းတယ်ဘုန်းကြီးတို့ဟောတာလည်းဒီအတဘုတ်ရှိတယ်နော်ဟုတ်ပဲကံကငြိမ်းချမ်းတယ်ဆိုတဲ့ကောင်ကပြောဒီဘက်ကံကတန်မြေကြီးထဲမှာဆိုလို့ချင်းကိုကြီးနိုင်တဲ့တည်ခြင်းဆိုတဲ့ဆင်းရဲဒုက္ခတွေရှိရသော်ဘုရားကတရားဟောတာဟုတ်ပဲကံရောက်ပြီမှဟောတာဒီကံမှဟောတာမဟုတ်ဘူးတန်မြေကလည်းကနေပြီးတော့လွတ်သွားပြီးတော့မှဟောတာဒါဟုတ်သောဘဂဝါထိုရှိကုန်းသောတခင်ရှင်တော်မြတ်ဘုရားသည်တိန်တော်တန်မြာကြီးရဲ့ဘုဘကံကိုကူးမြောင်းပြီးပြီဖြစ်၍တရဏာယအမြတ်တော်ရင်ဘုဘကံရောက်ဖို့ရာကူးဖို့ရာအတွက်ဓမ္မတရားဝိနည်းတိခေါ်ပြောတော်မူရပါ၏ပရိနိဗ္ဗာန်တော်သောဘဂဝါပရိနိဗ္ဗာန်ယဓမ္မံတိတိသောဘဂဝါထိုရှိကုန်းသောတခင်ရှင်တော်မြတ်ဘုရားသည်ပရိနိဗ္ဗာန်တော်အကူမန္တယချုပ်ငြိမ်းသွားသည်ဖြစ်၍ပြိဋိဗ္ဗာနယအကုမန္တမယသင်္ခါရတရားတွေမန္တမယချုပ်ငြိမ်းသွားလို့ရာဓမ္မတရားဝတိတိတိခေါ်ပြောတော်မူပါပေလေ။အရဟံယန္တာပုဂ္ဂိုလ်သည်ဗုဒ္ဓံမြတ်စွာဘုရားသခင်ကိုရမကြီးကိုတန်ခရောတိအယောတိပြုဤပူဇေတိပူဇော၏နမတတိအစဉ်ဥညုခာရှိခိုးလေးရှိပါ၏တော့တတိ
။
အော်ယန္တာပုဂ္ဂိုလ်ဒီအစဉ်ရသဗျာပြောလိုက်တော့သစ္စကရဘာလို့သွားလို့ဆိုတော့တတိယလေးတော့သူကအစွမ်းနာသိကြီးတယ်တော့တော့တစ်ချက်ဖို့လို့ပြောရမဟုတ်ဘူးဟုတ်လ
ား
အဲ့တော့သူကသစ္စကပြောမှာဘလို့ပြောမှာဘူးချွတ်သွားတယ်လားမချွတ်ဘူးလားလို့ဘာမှပြောလို့မရသေးဘူးကမချွတ်ချွတ်လို့ပြောလိုက်တာနော်ဘုရားသင်္ကန်းကိုလက်မခံတခံလေးဖြစ်သွားတာအဲ့တော့ဘာလို့လဲဆိုမြတ်စွာဘုရားကိုတဲ့နောက်တည့်ရက်ဒီဆုံးကတ်ချက်ချက်လက်စွေမိနေကိုလက်ပြောတယ်ခဲအလုံးတည်းဆုံးတော့ဟုတ်ပေါ့လက်ပြအကြဘုရားနဲ့တန်ခါးလေးကိုဆုံးကတ်ချက်ချက်သူစီကိုဆုံးတော့စီဖို့ပါလို့မှာလိုက်တယ်သူကလည်းပဲသူကြောင်းကန်နေနေတာလေအဲ့တော့သူ့ရန်နဲ့သူပြန်ပြီးနောက်တည့်ကျတော့ဆုံးလို့ဘုရားကြွလာတဲ့အခါမှာတန်ခါလေးနဲ့ဘုရားကိုသူကဆုံးကတ်တယ်ဆုံးကတ်ပြီးရတဲ့အခါကျတော့သူကဘလို့ရည်စဲချတော့ဆိုလို့ရှိရင်ဘာဒီကုသိုလ်ကောင်းမှုတွေအားလုံးဟာတဲ့ခုလှူတဲ့တိုင်ခါကြီးရဲ့ကုသိုလ်ကောင်းမှုဖြစ်ပါစေဘုရားတဲ့သူတို့တွေကောင်းကျိုးချမ်းသာတွေရပါစေဆိုတော့မြတ်စွာဘုရားမှာမိတ်ရှိဆုံးနဲ့အေးဝ
ုရုဇင်တန်ဃာတွေကိုလူရတဲ့ကုသိုလ်ကောင်းမှုတွေဒီဒီကားတွေအတွက်ဖြစ်နေတယ်။ငါခဲ့တဲ့သောသာဂကိသောတကိမောဟကိနဲ့ပုဂ္ဂိုလ်ကိုလူရတဲ့ကုသိုလ်ကောင်းမှုတော့မင်းအတွက်ဖြစ်ပါလိမ့်မယ်လို့မြတ်စွာဘုရားကအဲ့ဒါကိုညွှန်ပြပေးတယ်တဲ့။ဟုတ်ကဲ့။ဒါနဲ့ဒီနေ့သစ္စာရည်ဒီလူလောကမှာရှိသေးလားဆိုတော့မရှိတော့ဘူး။ဘယ်ရောက်လာလို့ဆိုတော့မြတ်စွာဘုရားပြိဋိမှာဆံပြီးသွားတဲ့နောက်ပိုင်းအန္တနာတက္ကရေ200နဲ့263လားအဲ့ဒီကဝတ်ကျင်ထားပါတော့နော်အဲ့ဒီလောက်နောက်ပိုင်းရောက်တဲ့အခါတီဟူယုံကိုသာသနာရောက်သွားတယ်အဲ့ဒီဗမာပြည်သာသနာရောက်တာလည်းအဲ့ဒီချိန်ပဲပေါ့သာသနာနှစ်200ကျော်မှဗမာပြည်ကိုဘုရားဗလာသာသနာကိုရောက်တယ်လို့ပြောဆိုရပေါ့နော
်ဒါကဘယ်လိုမှရောက်တာလဲဆိုတ
ော့အတောကမင်းရှင်သာသနာပြုလာတာကိုပြောတာပါဒီနေ့စောစောလေးရောက်ရှင်ရောက်နိုင်တယ်အဲဒီဟိုကအတော့ကမင်းရှင်ရောက်သွားတဲ့အချိန်အဲ့ဒီနောက်ပိုင်းမှာဒီဟိုကျောင်းကိုအဆိုးတဲ့တိတ်တမင်းကြီးလက်ထက်မှာတဲ့ကာလဘုရားတိတ်ရခိကြဆိုတဲ့နာမည်နဲ့ယဟန္တာဖြစ်ပြီးပြည့်စုံတော်ဆံသွားပြီးတစ္ဆက်ကမရှိတော့ဘူးတဲ့နော်လူလောကမှာကမ္ဘာလောကမှာတက်ရှိလောကမှာမရှိတော့ပြည့်စုံတော်ဖြစ်သွားပြီးအေးဒါကြောင့်မလို့တရားချင်းကဒီလိုဆိုပြိဋ္ဌာန်တွေသဗ္ဗေဓမ္မာနတ္တာဆိုတဲ့ဒီတရားဓမ္မကဘုရားမြတ်စွာဘုရားရှင်တပါးဒီတိုင်ခေါ်ကြားနိုင်တာဖြစ်တော့ကြောင့်မိမိတို့ရဲ့အဋ္ဌဉာဏ်ထဲမှာဆင်ခြင်စဉ်းစားလို့ရမှာနော်စကုသုံးညာအတ္တိနာဝအတ္တနိနာဝအတ္တိယနာဝနောက်မြေလုံးလေးကအတ္တလည်းမဟုတ်ဘူးအတ္တကပိုင်ဆိုင်တဲ့အရာလည်းမဟုတ်ဘူးနော်အတ္တဆိုတာငါအလုံးတိုင်းဖြစ်တဲ့အရာမဟုတ်ဘူးငါအလုံးတိုင်းဖြစ်အောင်လည်းအုပ်ချုပ်လို့ရတဲ့အရာမဟုတ်ဘူးဟောအဲ့ဒီလိုလေးအတွေ့လေးတွေးနိုင်တယ်ဒီအမြင်မျိုးလေးမြင်နိုင်တယ်ဆိုလို့ရှိရင်ဝိပဿနာဉာဏ်ရဲ့အခြေခံလေးတွေဖြစ်တော့မှာပါဝိပဿနာရဲ့အခြေခံလေးတွေကနေပြီးသစ္စာရင်းတန်တဲ့ဝိပဿနာဉာဏ်ကြီးတွေဖြစ်လာပြီးဆိုလို့ရှိရင်အတိတ်ဘဝရဲ့ဆွာတွေပါလာလို့ရှိရင်ဒီဘဝမှာပဲတစ်ပတ်တစ်ခုရသွားမယ်အတိတ်ဘဝကဆွာတွေမပါသေးဘူးနေလို့ရှိရင်တော့ဘဝကြတော့ရည်ညံ့ပါတော့ဗျာနော်အဲ့ဒါကြောင့်မလို့လုံးတာကတော့ကုတောင်ပါပဲအေးသဗ္ဗေဓမ္မာအနတ္တအာလောဘသဘာဝတရားတွေကအနတ္တကိုစိုးကိုပိုင်ကိုကိုအလိုတိုင်းဖြစ်နိုင်တဲ့အရာတွေမဟုတ်ဘူးလို့အာလောတရားချက်ကြည့်ဒီလိုဆိုပြိဋ္ဌာန်တွေကိုကြီးကိုစီသဘောကျပြီးတော့မိမိတို့အသိဉာဏ်ထဲမှာမှတ်သားနိုင်ကြပါစေကုန်သတည်း